Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်က2018ခုနှစ်နိုဝင်ဘာလ16ရက်တောက်ကြနေမနက်ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်တိုမီတာ24 40 50တိကျကနေဖမ်းယူနားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်ညတ်တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာ။ကျွန်တော်စမိုးပြပါခင်ဗျာ။ခုမနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာပါရှင်ကျမကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နေနဲ့အတူကြီးညာပေးပါပါ Sorry သတင်းတောက်ဂျမဲခါရှိုဂျီကိုတပ်ဖြတ်မှုမှာပါဝင်တယ်လို့ဆွဆွဲခံရသူ Sorry နိုင်ငံသား18ဦးကို American ပြည်ထောင်စုကအရေးယူတန်ခတ်လိုက်ပါတယ် Bangladesh မြန်မာနှစ်နိုင်ငံသဘောတူညီချက်အရရွန်ဂျန်ဒုက္ခဒယ်ရီပြန်ပို့ရေးမှာအစီအစဉ်ဟာမအောင်မြင်ခဲ့ပါဘူးဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဆက်မဝင်ရင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲဒီလိုသတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းတော်တွေမှာဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကပြင်ဆင်ထားပေမဲ့ပြန်လာမဲ့သူမရှိဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ဘက်ကတော့ဆက်လက်ပြီးစတန်ဘိုင်းကျွန်တော်တို့စောင့်နေမှာဖြစ်ပါလေ။ဒါကတော့ဒီတစ်ဖက်ကဒါစီယုံနာလည်းပါနိုင်ပါလေ။နောက် NGO ရဲ့သွေးဆိုးတုံးဆောင်မှုကြောင့်
မြန်မာကြားရေးဝန်ကြီးဌာနဒုတိယအတွင်းဦးမြင့်သူဖြစ်ပါလေ။ဒရင်းလော်တင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းလဲကိုအမေရိကန်ကဆက်ပြီးတော့အားပေးနေသလိုရွေးညာတွေတင်းရချီပြီးတော့ထွက်ပြေးသွားအောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရက်ကလည်းပြစ်တင်ရှုံချတယ်လို့အမေရိကန်ဒုတိယသမ္မတကပြောလိုက်တဲ့အကြောင်းထိုင်းနိုင်ငံမှာဗီဇာအတုနဲ့နေထိုင်နေတဲ့မြန်မာတွေကိုမြန်မာတန်ရုံနဲ့မြန်မာရွှေပြောင်းလုပ်သမားအခွင့်အရေးကွန်ရက်တူကပူးပေါင်းပြီးတော့မြန်မာနိုင်ငံဘက်ပြန်ပို့ခဲ့တယ်ဆိုတဲ့သတင်းတော်ဆရာတွေပါဝင်စိတ်ဝင်စားဖို့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာနဲ့ကျန်းမာရေးကဏ္ဍတိုင်းရင်းသတင်းတော်ဆတဲ့ပတ်စဉ်စီစဉ်နေတင်ဆက်ပေးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။တူရကီနိုင်ငံအစ္စတန်ဘူမြို့တော်က Sorry ကောင်စီရုံးမှာ Sorry သတင်းတောက်ဂျမဲခါရှိုဂျီကိုတပ်ဖြတ်မှုမှာပါဝင်တယ်လို့ဆွဆွဲခံရသူ Sorry နိုင်ငံသား18ဦးကို American ပြည်ထောင်စုကအရေးယူလိုက်တယ်လို့ကြီးညာပါတယ်။အရေးယူခံရသူတွေထဲမှာ Sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ရဲ့ထိတ်တန့်လက်ထောက်အရာရှိဟောင်း Sat Al Khatani အပြင် Sorry ကောင်စီဝင်ဘိုးချုပ်ကြီးမဟာမက်အယ်ဒါဘီလို့လည်းပါဝင်ပါတယ်။အခုလိုအရေးယူတန်ခတ်ခံရသူတွေဟာအမေရိကန်ပြည်ထောင်စုမှာနေထိုင်ပြီးအလုပ်လုပ်နေသူတရင်တောက်ကိုပြစ်မှတ်ထားပြီးရက်ဆက်စွာတပ်ဖြတ်ခဲ့သူတွေဖြစ်တဲ့အတွက်သူတို့ရဲ့လုပ်ရက်အတွက်အကျိုးဆက်ကိုရင်ဆိုင်ရမှာဖြစ်ကြောင်းဗန်နိုင်းဝန်ကြီးစတိဗ်မနိုချင်ကကြက်တပရင်းနေထုတ်ပြန်တဲ့ကြေညာချက်မှာပြောကြားခဲ့ပါတယ်။ဆိုးရတဲ့လူခွင့်ရဲ့ချိုးဖောက်သူတွေနဲ့အဂတိလိုက်စားသူတွေအပေါ်မှာပြစ်မှတ်ထားအရေးယူတဲ့ Global Magnitsky လူခွင့်ရဆိုင်ရာဥပဒေအရဒီ sorry နိုင်ငံသား18ဦးကိုအရေးယူတန်ခတ်ခဲ့တာဖြစ်ပါတယ်။ဒါဟာ sorry Arabia အပေါ်မှာ American ဘက်ကရှာရှာပါပါအရေးယူမှုဖြစ်တာကြောင့်အံ့အားသင့်စေတဲ့အရေးယူတန်ခတ်မှုတစ်ခုလည်းဖြစ်ပါတယ်။ဒီသတင်းတောက်တည်ဆုံးမှုမှာတာဝန်ရှိနေသူတွေကိုဆက်လက်ရှာဖွေဖော်ထုတ်သွားမှာဖြစ်ကြောင်းလည်းဝင်းဒီမနူချင်ကပြောကြားခဲ့ပါတယ်။
သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဒုတိယအကြိမ်တွေ့ဆုံဖြစ်ခဲ့ရင်မြောက်ကိုရီးယားမှာရှိနေတဲ့နျူကလ িয়ার လက်နက်ထရှိရာနေရာတွေရဲ့အသေးစိတ်စီးရင်တွေကိုရရှိစေလိမ့်မယ်လို့အမေရိကန်ဒုသမ္မတမိုက်ဖန့်စ်ကပြောလိုက်ပါတယ်။နောက်နှစ်စောပိုင်းတွေ့ဆုံဖို့စီစဉ်ထားတဲ့အဲ့ဒီထိပ်သီးဆွေးနွေးပွဲမှာဒီနျူကလ িয়ার စခန်းတွေကိုဖော်ထုတ်မှာဖြစ်တယ်လို့ NBC ရုပ်မြင်သံကြားနဲ့ပြုလုပ်တဲ့တွေ့ဆုံမြန်ကန်မှာမိုက်ဖန့်စ်ကအခုလိုပြောသွားခဲ့တာပါ။ဒါပေမဲ့ဒီစီးရင်ကိုထိပ်သီးဆွေးနွေးပွဲမတိုင်ခင်တောင်းခံမှာတော့မဟုတ်ဘူးလို့ဆိုပါတယ်။လင်းနဲ့စကန်ဖို့ထုတ်ရေးဟာမြောက်ကိုရီးယားဘက်ကနျူကလ িয়ার ဖြစ်သိမ်းရေးအတွက်ပထမခြေလှမ်းဖြစ်တယ်လို့ယူဆထားကြတာပါဒုသမ္မတမိုက်ပင်ဆက်မြောက်ကိုရီးယားအရာရှိကြီးတူတွေ့ဆုံမဲ့အစီအစဉ်တရက်ကိုဒီအကြောင်းတစုံတရာမပြဘဲနဲ့ဖြစ်သိမ်းခဲ့ပါတယ်ဒါပေမဲ့သမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအနေနဲ့မရှိတော့ဘူးလို့အကောင်းမြင်ပြောကြားခဲ့ပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနေဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့သူစုံစမ်းစစ်ဆေးမှုရောဘတ်မော်လာရဲ့စုံစမ်းမှုတွေအဆုံးသတ်ဖို့အတွက်နှိကပ်လာနေပြီဖြစ်ကြောင်းအရေးရောင်းနေတွေ့နေရပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကြက်တပရင်းနေမှာပဲဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့နောက်ထပ်ဝေဖန်ပြောဆိုလိုက်ပါတယ်စုံစမ်းမှုမော်လာရဲ့စုံစမ်းမှုတွေဟာ18လတဲ့ကိုရောက်လာနေပြီဖြစ်ပြီးဒီကိစ္စကနိုဝင်ဘာလ6ရက် တက်တန်းဝက်ရွေးကောက်ပွဲကြောင့်လူရဲစိတ်ဝင်စားမှုကိုရောပါသွားစေခဲ့တာဖြစ်ပါတယ်ဒါဟာလာမယ့်အဓိကရွေးကောက်ပွဲကာလမှာနိုင်ငံရေးအရအတင်းဆောင်မှခံတဲ့ကိစ္စရပ်တွေကိုရောပါစီဖို့အတွက်တရားရေးဌာနရဲ့ကြိုးပမ်းမှုတစ်ခုကလည်းတစိမ့်တပိုင်းဖြစ်ရှိနေတာဖြစ်ပါတယ်ဒါပေမဲ့အခုမကြခင်မှာပဲတိုးတက်မှုတွေတွေ့လာရနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်
ဥရောပသမဂ္ဂကလည်းပြီးတော့ဗြိတိန်နိုင်ငံခွဲထွက်ရေးသဘောတူညီချက်မူကြမ်းကိုငြင်းပယ်တာဟာဗြိတိန်နိုင်ငံကိုလုံးဝမရေရာတဲ့လမ်းကြောင်းပေါ်ကိုတွန်းပို့လိုက်တာဖြစ်လိမ့်မယ်အဲဒါကြောင့်ဒါကိုအတီးပြုတ်မှုရအောင်ဆက်လက်ကြိုးပမ်းသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကပြောလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂကနှုတ်ထွက်ရေးဆိုင်ရာဝန်ကြီး ဒေါမနစ်ရက်ပ်နဲ့ပင်စင်ဝင်ကြီးအစ္စတာမက်ဗေးတို့ကြာတာရင်းကနှုတ်ထွက်သွားတဲ့အတွက်ဒီသဘောတူညီချက်ပေါ်မှာဒီပါလီမန်ရဲ့အတည်ပြုချက်ရရှိရေးကအလားအလာနည်းသွားခဲ့ပါတယ်ဝန်ကြီးချုပ်ထရီဆာမေးကတော့ဒီသဘောတူညီချက်ကိုဒီဝန်ကြီးနှစ်ဦးမကြိုက်ဘူးဆိုတာကိုသူသိပေမဲ့လည်းဒါဟာဗြိတိန်နိုင်ငံအတွက်အကောင်းဆုံးသဘောတူညီမှုပဲလို့ဆိုပါတယ်ဥရောပသမဂ္ဂကခွဲထွက်ရေးလိုလားသူ ေအတွက်အထိနာစေခဲ့ပါတယ်တိုက်ခန့် Labour Party ခေါင်းဆောင် Jeremy Corbyn ကလည်းဒီသဘောတူညီချက်ဟာအကြီးအကျယ်ဖြစ်စည်းထိခိုက်နိုင်တဲ့ဒီအမှားတရဖြစ်တယ်လို့ဆိုပါတယ်ရှင်ထဲမှာပဲ Britain ငွေကြေးပေါင်စတာလင်တန်ဖိုးကလည်းတိတိတသားကြဆင်းသွားခဲ့ပါတယ
် PUA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ5.32 kHz 9335 5.40 kHz 9683ညာ5.48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာ5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့5.20 25 32တို့ကနေဖမ်းယူနိုင်ပါတယ်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Bangladesh မြန်မာနှစ်နိုင်ငံသဘောတူညီချက်အရ Rohingya ဒုက္ခသည်တွေကို November 15ရက်ချက်တပြည်နေမှာမြန်မာနိုင်ငံဘက်ကိုပြန်ပြီးပို့ဖို့အတွက်စတင်စီစဉ်ခဲ့ပေမဲ့အစီအစဉ်ဟာမအောင်မြင်ခဲ့ပါဘူး။ဒီအခြေအနေကိုကုလသမဂ္ဂဘက်ကဘယ်လိုရှေ့တိုးပြီးဆောင်ရွက်ဖို့ရှိပါသလဲ။ကုလသမဂ္ဂရုံးချုပ်က November 15ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရုံးပြောခွင့်ရ Stephen Dujarric ကအခုလိုပြောပါတယ်။
There's a basic principle here, is that any repatriation must be in line with international law. It must be voluntary.
ကျွန်တော်ရဲ့အခြေခံမူကတော့ပြန်ပြီးပို့မှုဟာပြန်ပို့မှုတိုင်းဟာနိုင်ငံတကာဥပဒေနဲ့အညီဖြစ်ရမှာပါ။တို့ရဲ့ဆန္ဒအလျောက်ဖြစ်ရမှာဖြစ်တယ်လို့ဂုဏ်သိက္ခာရှိရှိနဲ့တို့ရဲ့အိမ်ဒါမှမဟုတ်တို့ပြန်ခြင်းတဲ့နေရာတွေကိုပြန်ခွင့်ရှိရမှာဖြစ်ပါတယ်။ဒီကိစ္စကို UNHCR ကအနိကဆောင်ရွက်နေပါတယ်။ပြန်ကျင်တယ်လို့ပြောတဲ့သူတယောက်မှမရှိဘူးဆိုတာခင်ဗျားတို့တွေ့ရပါလိမ့်မယ် UNHCR နဲ့ UNDP တို့ကလည်းရခိုင်ပြည်နယ်တွေကနေရာအနှံ့ကိုမတော်ရောက်နိုင်သေးတယ်လို့အဲ့ဒီကအခြေအနေတွေကလည်းပြန်နိုင်လောက်တဲ့အနေအထားမရှိသေးဘူးလို့သူတို့ကပြောပါတယ်ဒီအခြေအနေတွေအတွက်အတွင်းမှုချုပ် Antonio Guterres ကအနိကဆောင်ရွက်နေတယ်လို့ဒါကို UNHCR ကနေဥဆောင်ပြီးတော့လုပ်နေပါတယ်လို့ပြောတော်တာပါ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂ Agency ကတော့သဘောဆန္ဒအလျောက်ဌာနေပြန်နိုင်သူမရှိသေးဘူးလို့ပြောကြခဲ့ပါတယ်။ Bangladesh ဘက်ကအခုပြန်ပြီးပို့မဲ့သူစင်းကိုကြပန်းရွေးချယ်ခဲ့တာဖြစ်ပြီးအခုပြန်ပို့ရေးမှာသူတို့ပြန်ပို့ဖို့အတွက်အကုန်စီစဉ်ပေးပေမဲ့ဆန္ဒအလျောက်ပြန်ကျင်တဲ့သူမရှိဘူးလို့လည်း Bangladesh ဘက်ကပြောပါတယ်။မြန်မာဆိုကတာဝန်ရှိသူတွေကတော့ဒုက္ခသည်တွေတဲကပထမဆုံးပြန်လည်လွှဲပြောင်းပေးမယ်သူတွေကိုလက်ခံဖို့အတွက်ပြန်ဆန်ဆောင်ဆိုင်နေကြတာဖြစ်ပါတယ်။ဒါပေမဲ့ Bangladesh ဘက်ကတအူးမှပြန်လည်လွှဲပြောင်းတာမရှိခဲ့တယ်လို့ဒုက္ခသည်ပြန်ပို့ရေးမှာ Bangladesh ဘက်ကအစီအစဉ်ကိုလိုက်နာဆောင်ရွက်မှုတွေအားနိုင်ခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဥမြင့်သူကကျက်တပရင်းနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါ့အပြင် Bangladesh မှာခိုလုံနေတဲ့ဒုက္ခသည်တွေထဲမှာအမျိုးအစား၃မျိုးရှိတယ်လို့မြန်မာဘက်ကသတ်မှတ်ထားတာဖြစ်ပြီးဒီထဲကဌာနေပြန်လို့သူတွေကိုဦးစားပေးရွေးချယ်ပြီးပြန်ပို့တင်တယ်လို့လည်းဥမြင့်သူကပြောကြားခဲ့တာပါ
American တူသမရမိုက်ဖန့်စ်ကသမရဒေါ်နယ်ထရမ့်အစိုးရအနေနဲ့အရှိတောင်အာရှရဲ့ digital နဲ့မြို့ပြအခြေခံရန်ရစီမံကိန်းဖွံ့ဖြိုးရေးကိုထောက်ကူပေးသွားမယ်လို့ကမ်းလှမ်းခဲ့ပါတယ်။ American ASEAN Smart City မဟာမိတ်ဆောင်ရွက်ချက်အသစ်ကိုစင်ကာပူနိုင်ငံမှာကျင်းပတဲ့ American ASEAN ထိပ်သီးညီလာခံမှာတူသမရမိုက်ဖန့်စ်ကအခုလိုမျိုးကြေညာခဲ့တာပါ။ဒီကြိုးပမ်းမှုအရအရှိတောင်အာရှမှာ digital အခြေခံရန်ရအစောက်ဦးဖွံ့ဖြိုးတိုးတက်မှုနဲ့လုံခြုံမှုအတွက်အမေရိကန်ကယင်းနှိမ့်မှုတွေထပ်ပြီးတော့လှုပ်ဆောင်သွားဖို့ရှိရပါလေ။အ အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့စင်ကာပူနိုင်ငံကပြီးခဲ့တဲ့ဒီအပီလအတွင်းအရှိတောင်အာရှမှာ Smart Cities မြို့ပေါင်း26မြို့ပါဝင်မဲ့ကွန်ရက်ဖန်တီးရေးကိုအဆိုပြုခဲ့တာဖြစ်ပါတယ်အဲ့ဒီအစီအစဉ်ထဲမှာမြန်မာနိုင်ငံကရန်ကုန်မန္တလေးနဲ့နေပြည်တော်မြို့တွေလည်းပါဝင်ပါတယ
်နိုဗင်ဘာလ6ရက်နေ့ကကျင်းပခဲ့တဲ့ American သက်တမ်းဝက်ရွေးကောက်ပွဲချက်လက်တွေပြည်내တချို့မှာဆက်လက်ရေးတွက်နေဆဲဖြစ်ပြီး Florida ပြည်내မှာလည်းပြန်လည်ပြီးရေးတွက်နေရပါတယ် Florida ပြည်내မှာပြည်내အုပ်ချုပ်ရေးမှူးယာဒူးအတွက်အခုထိအပြေမထွက်သေးပါဘူးအထက်လွှတ်တော်အတွက်ဝင်ရောက်ရွေးခံတဲ့ Republican Party ကအုပ်ချုပ်ရေးမှူး Rick Scott ကမဲရေအတွက်12,500နဲ့လက်ရှိ Democratic Party ကအထက်လွှတ်တော်မှာ Bill Nelson တဲ့အနည်းငယ်အသာစီးရနေတာဖြစ်ပါတယ်။ New Jersey ပြည်နယ်မှာတော့ Democrat တွေဘက်ကအနိုင်ရသွားပါတယ်။နိုင်ငံရေးအတွေ့အကြုံနှုတ်နယ်သေးတဲ့ Democratic Party ဝင် Andy Kim ဟာ New Jersey ပြည်နယ်တက်ပြတ်မြောက်အောက်လွှတ်တော်နေရာအတွက်ရှင်းပြိုင်မဲဆန္ဒနယ်မှာလက်ရှိ Republican အမတ် Tom MacArthur ကိုအနိုင်ရသွားတာဖြစ်ပါတယ်။ဒါကြောင့်အောက်လွှတ်တော်မှာနေရာအများစုရထားတဲ့ Democrat တွေအနေနဲ့လွှတ်တော်ကိုယ်စားလှယ်နေရာနောက်ထပ်တနေရာထပ်ပြီးရသွားတာပေါ့။ Kim ဟာသမ္မတဟောင်း Obama အဆိုအရအဖွဲ့လက်ထက်ကအမျိုးသားလုံခြုံရေးလက်ထောက်ဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ကိုရီးယားနယ်ပေါ်ကင်မာနယူးဂျာစီပြည်နယ်ပထမဆုံးအာရှအမေရိကန်ကွန်ဂရက်စ်လွှတ်တော်အမတ်လည်းဖြစ်ပါတယ်။တက်တန်းဝက်ရွေးကောက်ပွဲကိုကျင်းပခဲ့တဲ့တပတ်ကျော်ကြာလာခဲ့ပေမယ့်မဲရလက်တွေကိုရေးတွက်နေရဆဲဖြစ်ပြီး Republican ဘက်ကအထက်လွှတ်တော်မှလက်ရှိနေရ52နေရာအပြင်နောက်ထပ်3နေရာရနိုင်ချေရှိနေပါတယ်
။အမေရိကန်ပြည်တော်စုမှခလုံးခွင့်ရဖို့မက္ကဆီကိုနယ်စပ်မှာစောင့်ဆိုင်နေကြတဲ့သူတွေရာနဲ့ချီရှိနေပြီးတော့နယ်စပ်ကတိတရားခုကိုရောက်နိုင်မှုအရေးတဦးကိုမက္ကဆီကိုငွေ3ပီဆိုအမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင်25ဆင့်ပေးပြီးတော့ဂိတ်ကိုဖြတ်နေကြပါလေ။နေကလည်းပြင်းအေးကလည်းအေးနေတဲ့ရာသီဥတုမှာအရေးကလည်းမရှိပဲခလုံးခွင့်ရဖို့ကြိုးပမ်းကြမဲ့သူတွေဟာတန်းစီစောင့်ဆိုင်နေကြပါလေ။ဒီလူတွေထဲမှာကလေးငယ်တွေလည်းပါဝင်ကြပြီးတော့ဒီနယ်စပ်တရားမှာအချိန်တစ်ပတ်နီးပါးစောင့်ဆိုင်နေကြတဲ့သူတွေက200လောက်ရှိနေပါလေ။ချင်းနေကမကောင်းမှုဆိုပေမဲ့လည်းအမေရိကန်မှာခလုံးခွင့်ရဖို့ကြိုးစားကြမယ်သူတွေကလက်လျှော့မဲ့ပုံတော့မမြင်ရပါဘူးခလုံးခွင့်ရရေးကြိုးပမ်းကြမယ်သူတွေကကိုယ့်ဘာသာကိုယ်ယာယီတဲတွေထိုးပြီးတော့ကြုံတို့နေကြတာပါမက္ကဆီကိုနိုင်ငံကရရှိတွေကတော့ဒီသူတို့ကိုလုံခြုံတဲ့နေရာတွေကိုပြောင်းရွှေ့ပေးနေပါတယ်နေဆက်မှာအမေရိကန်တပ်ဖွဲ့ဝင်တွေက8,900လောက်လောလောဆယ်ချထားပါတယ်အမေရိကန်ဒီစစ်သားတပ်ဖွဲ့ဝင်ဦးရေကိုအခုထက်ပိုပြီးတော့တိုးမြင့်ချထားမယ်လို့လည်းအမေရိကန်ကာကွယ်ဝင်ကြီးဂျမက်တစ်ကဘုဒ္ဓဘုနေတော်ကပြောထားပါတယ်။အမေရိကန်ပြည်တော်စုရဲ့ဥပဒေအရဆိုလို့ရှိရင်အမေရိကန်နိုင်ငံတွင်းစတင်ဝင်ရောက်လာခဲ့ပြီးတော့ကိုယ့်နိုင်ငံကိုပြန်ရင်အနေရရှိတယ်လို့ဆိုရင်ရတဲ့သူဘသူမဆိုခလုံးခွင့်လျှောက်ထားနိုင်ပါတယ်။လက်ရှိအမေရိကန်ရဲ့မူဝါဒအရလေဒီနိုင်ငံအတွင်းဝင်ရောက်လာသူတွေကိုဝင်ရောက်နေတဲ့အချိန်မှာပဲဒီတရားမဝင်ရောက်လာတဲ့အချိန်မှာပဲဖမ်းဆီးပိုင်ခွင့်ရှိနေပါတယ်။
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လွင်တို့ကြီးညာသွားခဲ့တာဖြစ်ပါတယ်။အခုချိန်ကစပြီးတော့သတင်းတော်တွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရိုဟင်ညာဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့ရေးပထမဦးဆုံးနေ့လုပ်ငန်းစဉ်မှာအောင်မြင်ဖြစ်ရတာဟာဘင်္ဂလားဒေ့ရှ်ကြောင့်ဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကဖြစ်တင်ခဲ့ပေမဲ့မြန်မာဘက်ကကိုယ်ဆန္ဒနဲ့ကိုပြန်ကျင်တဲ့ရိုဟင်ညာတွေရောက်လာတာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ညာဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးကပြောပါတယ်။ရိုဟင်ညာတွေဘက်ကတော့သူတို့ရဲ့ရတဲ့နဲ့အခွင့်အရေးမရဘဲနဲ့တော့မြန်မာဘက်ကမပြန်လိုဘူးလို့ညှင်းဆန်နေစေဖြစ်ပါတယ်။အပြည့်စုံကိုကိုညာဝဲအောင်တင်ပြထားတာကိုနားဆင်ပါခင်ဗျာ
။ဟုတ်ကဲ့ပါ။ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ညာတွေကပထမဆုံးအတုကိုနိုဝင်ဘာ15ကျာလာပတိနေ့ကမြန်မာနိုင်ငံဘက်ပြန်ပို့ဖို့စီစဉ်ခဲ့ပေမဲ့ပြန်လာသူတယောက်မှမရှိခဲ့ပါဘူး။ဒုက္ခသည်တွေဒီလိုပြန်မလာတာဟာ INGO နိုင်ငံကအဖွဲ့အစည်းတွေကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံသားဦးဝင်းကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါတယ်။
ကျွန်တော်တို့ဘက်ကတော့ဒီနေ့စပြီးတော့လက်ခံကိုသဘောတူထားတဲ့အတွက်ကျွန်တော်တို့ဘက်ကတော့ဆက်လက်ပြီးစတမ်းမှာကျွန်တော်တို့စောင့်နေမှာဖြစ်ပါတယ်။ဒါကတော့ဒီတစ်ဖက်ကဒါစီယုံနာလည်းပါနိုင်ပါတယ်။နောက် INGO ရဲ့သွေးဆိုးသွေးတိုးလုံဆောင်မှုကြောင့်လည်းဖြစ်နိုင်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ဒုက္ခသည်တွေအိမ်ပြန်ရေးအတွက်လိုအပ်တာမှန်သမျှအစီအစဉ်ဆောင်ရွက်ထားပေမဲ့တူဦးတယောက်မှရောက်မလာဘူးလို့ရိုဟင်ညာဒုက္ခသည်ဆိုင်ရာဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးအဘူကလမ်ကသတင်းတောက်တွေကိုပြောပါတယ
် Our logistical and other facilities are in place in camp 22 my colleagues are to receive any refugee or rohingya people who may come up
အရင်ကစီစဉ်ထားတဲ့အတိုင်းပဲပြန်ပို့ရေးလုပ်ငန်းစဉ်တွေကိုကျွန်တော်တို့ဘက်ကအစဉ်နဲ့လုပ်ထားပါတယ်ရိုဟင်ညာဒုက္ခသည်တွေနေရပြန်မှုလာတယ်ဆိုတာနဲ့လွတ်တာတွေဖြည့်ဆည်းဆောင်ရွက်ပေးဖို့ကို camp 22မှာအသင့်ပြင်ထားတာပါ ကိုယ်သဘောဆန္ဒနဲ့ပြင်ကျင်တဲ့သူပေါ်လာရင်တော့အဲ့လိုလူမျိုးကိုကျွန်တော်တို့ကဂုံတိတ်ခါရှိရှိလေးလေးဆဆနဲ့နေဆက်လွဲပြောင်းရေးစခန်းကိုခေါ်သွားပြီးတော့ပို့ပေးမှာပါကျွန်တော်တို့ဘက်ကတော့အတင်းကျပ်ပြန်မပို့ဘူးဆိုတဲ့မူကိုလိုက်နာတော့မှာပါ
ဦးချင်းပရန်ရိုဟင်ဂျာဒုက္ခသည်စခန်းတွေကလူမှုအတိုင်းပိုင်းခေါင်းဆောင်တူဦးဖြစ်တဲ့ကိုယူဆုကတော့သူတို့ရတဲ့နဲ့အခွင့်အရေးတွေမရဘဲမြန်မာနိုင်ငံဘက်ကမပြန်လို့ဘူးလို့ညင်းဆန်ပါတယ
်။ সরকারে আর তালিকা কমপ্লিট করে ফেলে আর লুজেবের জন্য গাড়ি চাটি বেগিং কমপ্লিট আছে
ဘင်္ဂလားဒေ့ရှ်ဆိုရကပြန်မဲ့လူစင်းကိုတခြားပြုစုထားပြီးသားပါမြန်မာနိုင်ငံဘက်ပြန်မဲ့လူတွေအတွက်ကားနဲ့အဆင့်တင်ပြင်ထားပါတယ်ဒါပေမဲ့ကျွန်တော်တို့လူတွေပြောနေတာကသူတို့တောင်းဆိုတာတွေကိုမြန်မာဘက်ကမလက်ရောဘူးဆိုရင်သူတို့ပြန်မှာမဟုတ်ဘူးလို့ဆိုပါတယ်ကျွန်တော်တို့ကတော့နိုင်ငံသားဖြစ်ခွင့်ရရင်ပြန်ပါပါ။ယာယီစခန်းတွေမှာမနေလိုပါဘူး။ကျွန်တော်တို့ပိုင်တဲ့မူလနေရာကိုပြန်ပြီးတော့သွားချင်ပါတယ်။ဒါ리고လက်ရောမယ်ဆိုရင်ကျွန်တော်တို့ပြန်ကြမှာပါ
။ဒုက္ခသည်တွေအနေနဲ့သူတို့ကိုယ်ပိုင်ဆုံးဖြတ်ချက်ကအရေးကြီးတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိနေတဲ့ UNHCR ပြောခွင့်ရပုဂ္ဂိုလ် Chris Melzer ကပြောပါတယ
်။ The decision to return home or not is the probably most important decision a refugee can make.
it impacts ni ya go pyan ye ma pyan ye so bi dukha de re ko rai nga song phyat da ha sait go yee ji ba de da ga thuru ye lu nyu ye thuru mi da su twa lu nyu ye ne le sat sain de lo thuru pyan twa yin ba ma a the cha am le so re tadin a che le dwi taung su nwe kaisa go le chinaro thauk khan ma de
bangladesh myanmar na phe anabai ni ga ro rohingya de pyan le lak khan yee lu ngan sin go set lut twa me lo pyo ni ba de di kaisa ne patat bi kula thamak a twin mu chauk ga anika saung ji ni de lo ကုလအတွင်းမှုချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူဂျာရစ်ကနိုဝင်ဘာ15ရက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကုလသမဂ္ဂလူအခွင့်အရေးနဲ့ဒုက္ခသည်များဆိုင်ရာအကြီးအကဲတွေရဲ့တိုက်တွန်းချက်တွေကိုလေးစားလိုက်နာပြီးရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ကိုလောလောဆယ်မှာရပ်ဆိုင်းထားတဲ့နယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ AI ကလည်းနိုဝင်ဘာ15ရက်နေ့ကထပ်မံတိုက်တွန်းပါတယ်။မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေရဲ့လုံခြုံရေးသူတို့ရတင်ရထိုက်တဲ့အခွင့်အရေးတွေကိုအမခံချက်မပေးမချင်းအချင်းတွေဟာလုံခြုံစိတ်ချမှုမရှိသေးဘူးလို့ AI အဖွဲ့ကပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါခင်ဗျာ။ဆက်တည်းပြောရမယ်ဆိုရင်ရိုဟင်ဂျာတွေတိမ်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားရအောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ချက်ကိုအမေရိကန်ကရှုံ့ချတဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုအမေရိကန်ကဆက်ပြီးတော့အားပေးနေပါတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကပြောလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့ဒုတိယသမ္မတမိုက်ပင်စ်တို့အာဆီယံထိပ်သီးအစည်းအဝေးကာလအတွင်းတွေ့ဆုံပြောဆိုခဲ့တဲ့အကြောင်းကိုဒုတိယသမ္မတကသတင်းကြောက်ဒီကိုပြန်ပြီးတော့ပြောပြခဲ့တာဖြစ်ပါတယ်။ဒီအကြောင်းကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်
။စင်ကူနိုင်ငံမှာကျင်းပခဲ့တဲ့33ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းအမေရိကန်ဒုတိယသမ္မတမိုက်ပင်စ်နဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့အင်္ဂါနေ့မှာတည်ထံတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုတွင်ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စဖန်စီကန်ရိုက်တာစတဲ့နောက်နှစ်ဦးပြန်လွတ်မြောက်ရေးကိစ္စတွေကိုလည်းပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုလည်းဒုသမ္မတမိုက်ပင်စ်ကသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
်။ I thought that it was important for us not only to continue to support democratic reforms in Myanmar also known as Burma.
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ကြောင်းလဲမှုတွေကိုဆက်ပြီးအားပေးထောက်ခံသွားမှာဖြစ်တယ်လို့မြန်မာပြည်တွေကရိုဟင်ဂျာ9သိန်းဘင်္ဂလားဒေ့ရှ်ပြည်ရောက်သွားအောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုလည်းအမေရိကန်ကရှုတ်ချတယ်ဆိုတာရှင်းအောင်ပြောချင်ပါတယ်။ဒါကကျွန်တော်တို့အတွက်အရေးကြီးပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စနဲ့ပြစ်ရှိတဲ့သူတွေကိုအရေးယူဖို့လဲအမေရိကန်ဘက်ကလိုလားတဲ့အကြောင်းဒုသမ္မတမိုက်ပင်စ်ကဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းခဲ့တယ်လို့ဆိုပါတယ
်။ I reflected with some pride today. The United States is the number one contributor to humanitarian aid in Bangladesh.
အမေရိကန်ပြည်ထောင်စုရဲ့ဂုဏ်ယူစရာလုပ်ရက်နဲ့ပတ်သက်တာတချို့ကိုလည်းကျွန်တော်ဒီကနေ့ပြောခဲ့ပါလေ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေတွင်အမေရိကန်ပြည်ထောင်စုကနံပါတ်1နေရာကအကူအညီပေးနေတာပါ။အဲဒီမှာရိုဟင်ဂျာ9သိန်းရှိပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကျွန်တော်ကိုပြောတာကကိုယ့်သဘောနဲ့ကိုရခိုင်ပြည်နယ်ထဲပြန်လာကြမဲ့ရိုဟင်ဂျာတွေဒီကနေ့ကစပြီးရှိလိမ့်မယ်လို့ဆိုပါတယ်။ဒီလိုမျိုးတွေကြားရဖို့ကျွန်တော်တို့ဘက်ကတိုက်တွန်းနေတာပါ။ဒီချိန်ထဲမှာပဲအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေအရရေးယူဖို့ကိုလည်းကျွန်တော်တို့တိုက်တွန်းပါတယ်။ဒါကလည်းအမေရိကန်အတွက်အင်မတန်အရေးကြီးပါတယ်
။အဖန်စီခံနေရတဲ့ writer စရင်းတော်နှစ်ဦးကိုပြန်လွှတ်ပေးရေးကိစ္စနဲ့ပတ်သက်ပြီးလဲဒုသမ္မတမိုက်ပင်စ်ကဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းခဲ့ပါတယ
်။ I also raised the issue of two journalists who were jailed last fall for reporting on the ethnic cleansing that had clearly taken place.against the Rohingya people.
ရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးလုပ်တာနဲ့ပတ်သက်ပြီး တရင်နဲ့တင်ပြဖို့လုံနေတော့ပြီးကြတဲ့နှစ်ကုန်ပိုင်းကအဖမ်းဆီးခံရတဲ့တရင်တော့နှစ်ဦးကိစ္စကိုလည်းကျွန်တော်ပြောခဲ့ပါတယ်။သူ့ရဲ့လူငင်းချမ်းသာခွင့်ပေးနိုင်တဲ့အာဏာကိုအသုံးပြုပြီးဒီတရင်တော့နှစ်ဦးလွတ်မြောက်ရေးကိုလှုပ်ဆောင်ဖို့ကိုလည်းရောင်ဆန်းစုကြည်ကိုကျွန်တော်တိုက်တွန်းခဲ့ပါတယ်။သူကျွန်တော်ကိုပြန်ပြောတာကတရင်တော့နှစ်ဦးဆွဲချက်တင်ခံရတဲ့ကိစ္စကရှုပ်ထွေးတဲ့အခြေအနေတွေရှိပါတယ်။လောလောဆယ်မှာတော့အယူခံတင်ထားတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။
American to Tamra Mike Pence နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အင်္ဂါနေ့ကတည်တံ့တွေ့ဆုံမှုဟာဒေါက်ဆန်းစုကြည်ရဲ့ကံလန့်ချက်နဲ့တွေ့ဆုံခဲ့ကြတာပါဒေါက်ဆန်းစုကြည်ကတော့မြန်မာနိုင်ငံရဲ့ပြည်ထနာကိုတခြားနိုင်ငံကသူတွေထက်သူတို့ပို့ပြီးတော့နားလည်သဘောပေါက်တယ်လို့တုံ့ပြန်ခဲ့ပါတယ်မြန်မာဆိုကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးနိုဝင်ဘာလ15ရက်နေ့မှာဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကပထမတုံ့အနေနဲ့လူနှစ်ထောင်ပြန်လာဖို့စီစဉ်ထားတဲ့ကိစ္စကလည်းတကယ်တမ်းမှာမနေ့ကအထမမြောက်ခဲ့ပါဘူးမြန်မာစုရရဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့တခြားအစိုးရရရှိတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်ကတောင်ပြိုလက်ဝဲလက်ခံရေးစခန်းမှာမနေ့တုန်းကဆောင်ဆိုင်ခဲ့ကြပြီးမြဲလဲဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်ပြီးတော့လွှဲပြောင်းပေးတာမရှိခဲ့ဘူးလို့နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်ကုကြောင်လင်းတင်ပြတော့တာဖြစ်ပါတယ်ဘုရားရှင်ခင်ဗျာထိုင်းနိုင်ငံစမုတ်စကွန်ခရိုင်မဟာဆိုင်ဒေသမှာထိုင်းနိုင်ငံမှာနေခွင့်ဗီဇာတူတွေကန်ဆောင်ထားတဲ့မြန်မာရွှေပြောင်းအလုပ်သမား30ကျော်ကိုမြန်မာရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်နဲ့မြန်မာတိုင်ယုံတို့ပူးပေါင်းပြီးတော့ကယ်ဆယ်ထားပြီးတဲ့နောက်နိုဝင်ဘာလ23ရက်နေ့ကနေရက်ကိုပြန်ပို့ခဲ့ရမှာနိုဝင်ဘာလ14ရက်နေ့မှာတော့မြန်မာနိုင်ငံမြောက်ပိုင်းဘက်ကိုပြန်ပြီးတော့ရောက်ရှိသွားပြီလို့သိရပါတယ်အကြောင်းစုံကို VOA ထိုင်းအခြေစိုက်သတင်းတော့မအေးမှသတင်းပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံတွင်းမှာအလုပ်လုပ်ဖို့အတွက်ပွဲစားတွေကနေလုပ်ပေးတဲ့နိုင်ငံကူးလက်မှတ်ပေါ်မှာထိုင်းနိုင်ငံရဲ့ဗီဇာတုံးအတုတွေဖြစ်တယ်ဆိုတာကိုအလုသမား60ကျော်ဟာမသိရှိခဲ့ပါဘူး။မဟာဆိုင်ဒေတာမှာအလုလုပ်ရင်းနဲ့သူတို့ကင်ဆောင်ထားတဲ့နိုင်ငံကူးလက်မှတ်တွေကဗီဇာတုံးတွေဟာအတုတွေဖြစ်နေတာကြောင့်စိတ်ယုံကနေအလုဆက်မခန့်တော့ဘူးလို့ပြောဆိုရာကနေသူတို့သိရှိခဲ့ပြီးနိုဝင်ဘာလ4ရက်နေ့ကစပြီးထွက်ပြေးတင်ဆောင်ခဲ့တာပါ။အဲ့ဒီထဲက34ဦးကတော့မြန်မာရှေ့ပြောင်းလို့တမအခွင့်အရေးကွန်ရက်အဖွဲ့နဲ့ဆက်သွယ်ရခဲ့ပြီးသူတို့ကိုကူညီဆောက်ရှောက်မှုပေးခဲ့ပါတယ်။နိုဝင်ဘာလ23ရက်နေ့ကတော့သူတို့ကိုနေရရင်ကိုပြန်ပို့ခဲ့တဲ့အကြောင်းပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။ဟုတ်ကဲ့တော့သူတို့ပြောတဲ့68ဦးဆိုတော့မှ34ရက်ကျွန်တော်ဒီမှာအင်းကင်းလုံးကျော်စွာရောက်လာပြီဆိုတော့တန်တဲ့လူတွေပဲမှလဲဆိုကျွန်တော်လက်ငံစုံစမ်းစစ်ဆေးတဲ့ခါမှာ22ဦးကတော့အဲ့ဒီနေ့4ရက်နေ့နိုဝင်ဘာ4ရက်နေ့မနေ့ပိုင်းမှာပဲတက်ဆိုင်ရာအာဏာပိုင်အဖွဲ့ကြီးတွေရဲ့ဖမ်းဆီးအယူခြင်းကိုခံလိုက်ရဆိုတော့ကျွန်တော်သိရပါတယ်။အဲ့ကျန်နေတဲ့လူဦးရေ73ယောက်ပဲမှလည်းလို့ကျွန်တော်ဆက်လက်ပြီးရှာဖွေစုံစမ်းတဲ့ခါမှာတော့သူတို့ရဲ့ကိုနီကိုဟာနဲ့ဟိုချက်ပြေးတင်းချောင်းသွားတဲ့အကြောင်းမြန်မာပြည်ရောက်သွားတယ်လို့ပဲတချို့ကလည်းပြောနေကြပါလေမြန်မာတန်ယုံကိုယ်စားလှယ်များနဲ့ကျွန်တော်အင်တာဗျူအရင်နှိမ့်နေဆုံးဆုံးဖြတ်ပြီးမှဒီလူသားတွေကိုမြန်မာသူတို့ရဲ့စံတာတိုင်းမြန်မာနိုင်ငံအရောက်ပြန်လည်ပို့ဆောင်လည်ခြင်းဖြစ်ပါတယ်ခင်ဗျအဲ73နှစ်ပို့တဲ့ခါမှာ73နှစ်မြတ်လွတ်တဲ့အကြောင်း74နှစ်မနက်မှရောက်သွားတယ
်သူတို့ကိုနိုင်ငံကူးလက်မှတ်လုပ်ပေးတာအပြင်ဗီဇာတုံးအတုတွေလုတ်ပေးခဲ့တဲ့မြန်မာနိုင်ငံသားပွဲစားလဲနိုဝင်ဘာလ4ရက်နေ့မှာပဲဖမ်းဆီးခံရပြီးစစ်ဆေးခံရဆဲဖြစ်တယ်လို့ဆိုပါတယ်
။ဗန်4ရက်နေ့မှာအလုပ်သမားများနဲ့တပြိုင်နက်တည်းအဲ့ဒီမြန်မာနိုင်ငံတွေးဆောင်ဖြားယမ်းခေါ်လာခဲ့တဲ့ပွဲစားကိုလည်းနိုင်ငံလိုအစိုးရဖမ်းဆီးဆုံးနိုင်ထားပါတယ်ခင်ဗျ။အ
ဲ့ဒီတဲကဗီဇာတုံးအတုကြောင့်ဖမ်းဆီးခံရတဲ့မြန်မာရှေ့ပြောင်းလို့သမား22ဦးကတော့အခုတည်းကပြန်မလွတ်မြောက်သေးပဲဥပဒေအတိုင်းအရေးယူခံရဖွယ်ရှိနေပါတယ်။မြန်မာနိုင်ငံသားလူသမားတွေဟာမသိနားမလည်တဲ့အတွက်ပွဲစားတွေကနေတဆင့်နိုင်ငံကူးလက်မှတ်လုပ်ကြတာ၄ထိုင်းနိုင်ငံမှာအလုပ်အကိုင်ရှာဖွေဖို့တွေလုပ်ခဲ့ကြတာပါဒီအတွက်သူတို့တွေဟာလူကုန်ကူးခံရတာ၄လူပွဲစားတွေကတောတောင်တွေထဲမှာစွန့်ပစ်သွားကြတာ၄အပြင်အခုလိုမျိုးဗီဇာတုံးအတုကိစ္စတွေကြောင့်ဖမ်းဆီးခံရမှုတွေလည်းမကြာခဏဆိုသလိုရှိနေတာပါထိုင်းနိုင်ငံထဲကိုဝင်လာချိန်မှာဗီဇာတုံးအတုဆိုတာမသိရှိပေမဲ့နိုင်ငံကူးစာအုပ်ထဲမှာပြည်ဝင်ဝင်ဗီဇာတုံးအတုတွေလက်ဝယ်ကင်ဆောင်ထားတဲ့အတွက်ထိုင်းဥပဒေအတိုင်းအရေးယူခံခဲ့ရတာတွေလည်းရှိနေပါတယ်။ဒီပြဿနာတွေဖြစ်ပြီးထိုင်းနိုင်ငံထဲမှာအရေးယူခံရတဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလည်းဖြေရှင်းနိုင်တာတွေတိတ်မရှိသေးပါဘူး။ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလူသမား3တန်းထက်မနည်းရှိနေပြီးတရားဝင်အထောက်အထားလက်မှတ်လုပ်ထားတဲ့သူအားလုံးပေါင်းရင်တော့တသန်းတသိန်းကျော်သာရှိပါတယ်ရှင
်။ဆရာရှင်များရှင်ဒီခေတ်ဒီနေရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေစားမှာပါဝေဖန်တန်းတွေထွက်ပေါ်လာနေပါတယ်။မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ် နောက်ဆက်တွဲတက်ရောက်မှုတွေဘာပဲရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲစီရာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးပေးမယ့်လူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အစံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့ရဆိုရင်သောတာရှင်တို့အနေနဲ့မနေ့ကည9နာရီမတန်ခင် VOE ကိုအချိန်မီဆက်သွယ်ကြောက်ကိုထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်။အခုတော့နိုင်ငံတကာသတင်းတော်တစ်ပုဒ်ကိုဆက်ပါမယ်။စီးရီးယားပြည်တွင်းစစ်ရှစ်နှစ်ထဲကိုချင်းနှင်းဝင်ရောက်လာချိန်မှာအမေရိကန်ရာရှိတွေကရှေ့မှာဘလို့ဆက်လုသွားမယ်ဆိုတာကိုရှင်းလင်းပြောကြားလာပါတယ်။အမေရိကန်ကြောတောက်နောက်ခံပေးထားတဲ့စီးရီးယားတပ်ဖွဲ့တွေအနေနဲ့ ISIS Islamic စစ်သွေးကြွတွေကိုဒီဒေသအတွင်းကနေတိုက်ထုတ်ဖို့ထိုးစစ်အသစ်မှစတင်ဆင်နွှဲနေချိန်မှာအခုလိုရှင်းလင်းပြောပြလာတာဖြစ်ပါတယ်။ဒီကြောင့် VOA သတင်းတောက် Elizabeth Channel သတင်းပေးပို့ထားတာကိုကိုဝင်းမင်းပြောပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါ။စီးရီးယားတပ်ဖွဲ့တွေအနေနဲ့တကူတကဲကြံနေသေးတဲ့ဒီ IS သွေးကြွတွေကိုနိုင်ငံရှေ့တောင်ပိုင်းကနေတိုက်ထုတ်ပစ်ဖို့ကြိုးပမ်းနေချိန်မှာအမေရိကန်ရှေ့ဆက်လုံမှာအတွက်စီးရီးယားဆိုင်ရာထူးတန်တမန် James Jeffrey ကအခုလိုရှင်းပြလိုက်ပါတယ်
။ What we're looking for is the enduring defeat of ISIS
ကျွန်တော်တို့မျှော်မှန်းထားတာကတော့ ISIS သွေးကြွတွေစီးရီးယားနိုင်ငံနဲ့ရေရှည်မှာပြန်နာလည်မထူနိုင်အောင်အထိစီးရီးယားပြည်သူတွေဥဆောင်ပြီးကုလသမဂ္ဂကပံ့ပိုးပေးမှုနဲ့ပေါ့လေချိန်မုံပြစ်နိုင်မှုပါ။နောက်ကြောင်းပြန်မလှည့်နိုင်တဲ့အတိတ်လောင်းထားတဲ့နိုင်ငံရေးလုပ်ငန်းစဉ်မျိုးရတဲ့အထိပေါ့လေပြီးရင်စစ်ပွဲအချိန်ရှော့ချသွားမှာပါ
2011ခုနှစ်ဒီစီးရီးယားစစ်ပွဲတွေစတင်ကြတဲ့ကဆိုရင်လူပေါင်း၄သိန်းကျော်တည်ခဲ့ရပြီးအမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူပေါင်း၅သန်းခန့်အထိလဲနိုင်ငံတဲကနေထွက်ပြေးခဲ့ကြပါတယ်ဒီလူသားအတိတ်ဒုက္ခရောက်မှုကြီးကိုကူညီပေးဖို့နိုင်ငံတကာဘက်ကအတက်အနေဆုံးဆောင်ရွက်လာခဲ့ပေမဲ့စီးရီးယားအဆက်အစိုးရရဲ့ဒုက္ခတွေပြန်ပို့ရေးပေါ်ပိတ်ဆို့ထားမှုတွေကြောင့်ဒီလူသားကဆိုကြီးပူဆိုးလာနေတယ်လို့အမေရိကန်ရာရှိတွေကစွပ်စွဲထားပါတယ်။အမေရိကန်သမ္မတကြီး Jeffrey ကဆက်ပြီ
း The US government has not urged refugees not to return nor have we urged governments to try
အမေရိကန်အစိုးရအနေနဲ့ကတော့ဒုက္ခသည်တွေကိုမပြန်ကြပါနဲ့လို့မတိုက်တွန်းသလိုစီးရီးယားအစိုးရအနေနဲ့လည်းဒုက္ခသည်တွေပြန်လာတာကိုပိတ်ပင်တားဆီးတာတွေလုပ်ဖို့မတိုက်တွန်းပါဘူး။ကျွန်တော်တို့ယက်တီချက်ကဒုက္ခသည်တွေသူတို့ဘာသာသူတို့ဆုံးဖြတ်ပါ။သူတို့ဆန္ဒအလျောက်ပြန်လာမျိုးသာဖြစ်ရပါမယ်။လုံးုံမှုရှိရှိပြန်သွားနိုင်တာမျိုးပါတိတ်ခါရှိရှိပြန်နိုင်တာမျိုးဖြစ်သင့်ပါတယ်အစာဖြတ်လိုက်တာကြောင့်တခြားရွေးစရာလမ်းမရှိတော့ပဲပြန်သွားလိုက်ရတာမျိုးတော့မဖြစ်သင့်ပါဘူ
းဒီစီးရီးယားကိုရောက်နေတဲ့အမေရိကန်တပ်တွေဘယ်တော့ပြန်ဆုံမလဲလို့မေးရမှာတော့အမေရိကန်ရာရှိတွေက IS ရဲ့ရေရှည်ချိန်ချောက်မှုပေါ်တာမူတည်တယ်လို့ပြန်ပြောခဲ့ပါတယ်တန်မတ်ကြီး Jeffrey ကပဲ
The enduring defeat is more than simply crushing the
ISIS ရဲ့အပေါ်ရေရှည်အနိုင်ရဖို့ဆိုတာကယူဖရီတီမြေတလျှောက်မြို့တွေမှာနောက်ဆုံးကြံနေတဲ့တပ်စုတပ်ခွဲတွေကိုချိန်မုံပစ်တာထက်ပိုပါတယ်။နိုင်ငံအရှိမြောက်ပိုင်းမှာဆက်ရှင်တန်နေတဲ့နောက်ခြံအင်အားတွေကိုပါအသေးအချာချိန်မုံနိုင်တဲ့အထိလှုပ်သွားရမှာပါ။ဒါကဒေသခံလုံခြုံရေးတပ်ဖွဲ့တွေအားကောင်းလာအောင်ညှင့်တင်ပေးရတာပါ
။အခုလိုချိန်မှာ2014ခုနှစ်တုန်းကဆီးရီးယားမှာဓာတ်ရုပ်လက်နက်နဲ့စူးစိုးဝါးအသေးပြောက်များအောင်တိုက်ခိုက်ခဲ့မှုတွေဘယ်သူမှတာဝန်ရှိတယ်ဆိုတာကိုရှင်းနေမှာစုံစမ်းမှုအစ်စ်တွေစဖို့ဥရောပကဓာတ်ရုပ်နဲ့ဆိုင်ရာအဓိကစောင့်ကြည့်ရေးအဖွဲ့တွေပြင်ဆင်နေကြပါတယ်ခင်ဗျာ
ISIS တွေကိုစီးရီးယားနိုင်ငံကနေတိုက်ထုတ်ဖို့ထိုးစစ်ဆင်နွှဲတဲ့အကြောင်းကိုဝင်းမင်းရှင်းပြသွားတာဖြစ်ပါတယ် VOA American တန်ကတောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်မကြခင်ကြားကြရမယ်ဒုတိယနိုင်ဝက်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်အစီအစဉ်တွေနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA ရဲ့တောက်ကြနေမြန်မာပိုင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်နေတဲ့အတန်လိုင်းနေပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းမှာတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူပတ်စင်ကျမ်းမာရေးခဏမှာဆိုရင်တော့
လက်သေးကြီးပဲကကိုခန္ဓာကျမ်းမာရေးမှန်ဆိုလည်းမှန်တယ်ပရင်းမောက်ဆိုလည်းမှန်တယ်ပရင်းမောက်ကနေဒီအတွေ့ကိုလမ်းမြင်နိုင်လို့ကိုခန္ဓာအတွေ့မှာ
ဒါတော့လက်သေးကြီးသေးထင်းသိမ်းအကြောင်းနဲ့ပတ်သက်ပြီးတော့အပိုင်း3နောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်ဒါနဲ့အတူနန္ဒခင်အင်္ဂလိပ်စာသင်ခန်းစာနေဆက်ဒေသအခြေစိုက်တဲ့တိုင်းရင်းသတင်းတောက်တွေတင်ဆက်တဲ့သတင်းလောက်ကိုလည်းနားဆင်ကြအောင်ရှိပါတယ်ဒါတွေမထောက်လင့်ပြီးခင်မှာနောက်ထပ်သတင်းလွှာတစ်ပုဒ်ကိုကြားကြရပါမယ်။ကဘာကြီးပူနွေးလာတဲ့အကျိုးဆက်အန္တရာယ်ကိုရှောင်ရှားနိုင်အောင်အရှိန်မြင့်ဆောင်ရွက်ဖို့အတွက်ရာသီဥတုပြောင်းလဲမှုဆိုင်ရာနောက်ဆုံးထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကဘာကိုပူနွေးစေတဲ့ကာဗွန်နဲ့အောက်ဆိုက်ဓာတ်ကိုသဘာဝတောအုပ်တွေကနေအကာအကွယ်ပေးနေတယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုအရှေ့ပိုင်းအပလာချီယန်တောင်တန်းတွေပေါ်မှာကြောင်မီးသွေးထုတ်ခဲ့တဲ့ကွင်းပြင်တွေမှာတစ်ပင်တွေပြန်ပြီးတော့ဆက်နေအောင်ကြိုးစားနေကြတဲ့အကြောင်းစတိတ်ဘာရာဂိုနာတရင်ပြပို့ထားတာကိုကုသိန်းထိုင်ဦးကပြောပြပါလိမ့်မယ်ခင်ဗျာ
အနောက်ဗာဂျီးနီးယားပြည်နယ်မော်နန်ဂါဟီလာမြို့သားတစ်တော်ဒေါ်နယ်ထမလူတွေမခုတ်ဖဲထားတဲ့အုံမပြုသေးတဲ့တစ်ပင်တွေရှိနေပါတယ်အမေရိကန်တစ်တော်ဌာနကဇီဝဗိဒပညာရှင်ရှန်ဂျုန်းစ်ကခုလိုပြောပါတယ
် Living in the East there's not many places that you can go
ရှင်းပါပါဆိုရင်ဒီလိုမခုတ်ဖဲကြံတဲ့တစ်တော်တွေသိမ့်မရှိတော့ပါဘူးဘေးဘဝင်းချင်းကဒေါ်ဦးတွေပြီးခဲ့တဲ့ရာစုနှစ်တွေကခုတ်လဲခံခဲ့ရတဲ့အချိန်မှာမြေပုံချလာမှပြီးဒီတစ်ပင်တွေခုလိုကြံခဲ့တာလို့ဂျုန်းစ်ကပြောပါတယ်ထင်းယူပင်တွေကကဘာပြေကိုအပူငွေ့ပေးတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ကိုလေထဲကဆွယူပြီးမြေစီထဲမှာထိန်းထားနိုင်စွမ်းရှိတယ်လို့သူကပြောပါတယ
်။ See all that organic material.
ဘာအော်ဂနစ်တွေဒီမှာရှိပါကာဗွန်ဒိုင်အများကြီးပါလို့အယောင်ကမဲနေပါတယ
်။အပလီချီယန်တောင်တန်းတွေပေါ်ကထင်းယူပင်တွေရဲ့90%ခန့်တို့တစ်ခုတ်တာနဲ့ကြောင်မီးသွေးမိုင်းနေကြောင်ဆိုရှင်ခဲ့ရပါတယ်။စွိုင်းရင်အတွက်ကြောင်မီးသွေးကိုမီးရှို့တဲ့နေကလေထုထဲကိုကာဗွန်ဒိုင်အောက်ဆိုက်ပို့ပြီးတော့ရောက်စီခဲ့တာပါ။ကာဗွန်ဓာတ်ငွေတွေကိုဖယ်ရှားနိုင်ဖို့တောက်တွေလိုတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ကန္တကီတက္ကသိုလ်က Chris Burden ကတော့အခုလိုပြောပါတ
ယ်။ Here in the temperate region of the world in Appalachia 4
hours away. အပလီချန်တောင်တန်းတွေကကမ္ဘာမှာတင့်တင့်တဲ့ရာသီဥတုအပူချိန်ရှိတဲ့နေရာပါ။ Washington DC နဲ့၄နိုင်ပဲဝေးပါတယ်။သစ်ပင်တန်းပေါင်းထောင်ချီစိုက်လို့ရမယ့်နေရာပါ
။ဒါကြောင့်လဲ Burden ကအပလီချန်တောင်တန်းတွေပေါ်မှာ Green Forest ဆိုတဲ့အဖွဲ့တစ်ခုကိုတည်ထောင်ပြီးအပလီချီယန်တောင်တန်းတွေပေါ်မှာအရင်တော့ကြောင်မီးသွေးထုတ်ခဲ့တဲ့ကွင်းပြင်တွေအချမ်းမြင့်ဟက်တာ၄သိန်းလောက်မှာသစ်ပင်တွေကိုပြန်စိုက်နေတာပါ။ဒါပေမဲ့ဒီမျိုးပေါ်မှာသစ်ပင်ဆဲရတာကအခက်အခဲတော့ရှိတယ်လို့ဘတ်တန်ကပြောပါတယ
်။ If you went out and planted trees on these sites, they just didn't grow.
ဒီနေရာကိုသွားပြီးသစ်ပင်စိုက်မယ်ဆိုရင်စိုက်ုံနဲ့မပေါက်ပါဘူး။မြေကတိတ်ချစ်ပြီးရေမဝင်နိုင်ပါဘူး။အမြင့်ကမြေထဲကိုမဖောက်နိုင်သလိုအောက်ဆီဂျင်ကလည်းအဲ့ဒီအနေအထားမှာလက်ပတ်နိုင်တဲ့အနေအထားမရှိပါဘူး။
ဒီမြေမှာသစ်ပင်ဆိုင်နေမှုအတွေ့ကြည့်ပြီးတော့တိတ်သီးတဲ့မြေကိုခြေလိုက်ပြီးမှအမြင့်ချနိုင်အောင်လုပ်ရပါလေဒီလိုလုပ်တဲ့ဆိုတာကိုလူတွေလက်ခံလာအောင်နားချဖို့ဆိုတာကလည်းတိတ်တော့မလွယ်ခဲ့ဘူးလို့ဘတ်တန်ကပြောပါတယ်ရလကတော့စပြင်နေရပါပြီမြေကိုခြေပြီးဆိုက်ပြတဲ့နေရာတွေမှာတစ်တော်တွေပြန်ထွက်လာနေပါပြီဗာဂျီးနီးယားပြည်နယ်တစ်ခုထဲမှာမြေရိုင်းတွေပေါ်ထင်းယူပင်တွေပြန်ဆိုက်နိုင်ခဲ့တာကြောင့်မြေကြီးပေပါ56သန်းပမာဏလောက်ပြန်ရတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ချက်ချင်းထူးကြမလားပဲဆယ်စုနှစ်ချီဆောင်းအောင်ခေါင်းလဲဆောင်းနိုင်ပါလေတိကံစိတ်ရှိဖို့တော့အဓိကပဲလို့ရှိန်ဂျုန်းစ်ကပြောပါတ
ယ် Really awesome to see a tree planted 8 years ago that's now waist high but
ငွေရှင်နဲ့လောက်ကစိုက်ခဲ့တဲ့တပင်ကအခုဆိုခါလောက်ထိမြင့်လာပါတယ်နောက်ဆုံးတနေ့ကျွန်တော်တို့အစပြုခဲ့ပါတယ်ဂျန်လာထင်းသိမ်းတဲ့အလို့ရအဓိကကြီးမှတ်ချက်အခြေခံကဘာဝကပြန်ပြီးတော့အနိုင်ယူနိုင်ဖို့ပါ
တောအုပ်တွေကိုထင်းသိမ်းတာကရာသီဥတုပြောင်းလဲမှုတွေကိုပြန်ပြီးတော်လှန်ဖို့အကောင်းဆုံးလည်းနဲ့ဆိုပြီးကဘာတော်မှာသိပ္ပံပညာရှင်တွေကပြောနေကြပါတယ်။တဘာဝတရားကြီးကဖြည်းဖြည်းပဲတုံ့ပြန်လှုပ်လှုပ်တယ်ဆိုရင်တော့မှမလှုပ်ဖဲနေတာတော့မဟုတ်ဘူးအလုပ်ဖြစ်တယ်လို့တော့ပြောရပါလိမ့်မယ်ခင်ဗျာ
။ကိုသိန်းထက်ဦးတင်ပြတဲ့သတင်းတော်ကိုနားဆင်ရတာဖြစ်ပါတယ်။ဆက်လက်ပြီးတော့နားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ဖြစ်ပါတယ်။အမေရိကန်အီဒီယန်အတုံးတော့အင်္ဂလိပ်စာသင်ခန်းစာနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေတာပါခင်ဗျာ။
grim ne jin pya me idiom a thong ga ro
lip service
so da be phit par de sa long paw ga lip lip ga nok kha service service ga de khu khu ko lou saung pi da so ro squat khun ye dai yai de be ga ro nok ne de khu khu ko lou saung pi da paw lip service de lai phet de kriya ga ro give give da ma mho pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom တွေပဲကတော့တခုခုကိုလုပ်ပေးပါမယ်တခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားချကောင်းအောင်အပြောတက်တက်လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
They paid lip service that the elections will be free and fair, but they had no intention of doing so. They paid lip service that the elections will be free and fair.But they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုပ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလုပ်ပေးခဲ့ဘူးအပြောကြီးတက်တက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အမေရိကန်အီဂျီယန်အတုံးတော်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုထုတ်လွှင့်ပါမယ်။လက်တက်ခြေသေးတွေဟာခန္ဓာကိုယ်ကျန်းမာရေးကိုထင်ရှားနေပြီးတော့ဂရုတစိုက်ထင်းထင်းမှုအရေးကြီးတယ်လို့အရေးပြအထူးဆရာဝန်တွေကထောက်ပြကြပါတယ်။လက်တက်ခြေသေးတွေကလည်းကိုယ်ခန္ဓာမှာဘလို့ယောဂါတွေဖြစ်နေတာကိုဖြစ်နေတယ်ဆိုတော့ကိုပြနေပြီးတော့လက်သေးကြိုက်တာလက်သေးခြေသေးညက်တာလက်သေးနီခြေသေးနီဆိုတာအပါအဝင်လက်သေးခြေသေးတွေကိုဘလို့ဂရုစိုက်ထင်းထင်းနေမှာတည်းဒီအကြောင်းတွေကိုမြန်မာနိုင်ငံကအရေးပြအထူးဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်တွေ့မေးမြန်းပြီးတော့တင်ပြထားတာကိုနားဆင်ပါခင်ဗျာ
။ Okay, ရေကြားသူကဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့လက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခေါက်တည်းတုန်းကဒီလက်သေးခြေသေးတွေရဲ့လှုပ်ဆောင်ပုံခံကဏ္ဍနောက်သူတို့ရဲ့တိဆောက်ပုံနဲ့ကြည့်ထားပုံပြီးတော့အဖြစ်များတဲ့ဒီလက်သေးခြေသေးကသနာတွေအကြောင်းကိုကျွန်တော်တို့အသေးစိတ်တွေပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေခန္ဓာကိုယ်ကျန်းမာရေးမှာလက်သေးရဲ့အရေးပါပုံနဲ့နောက်ဒီလက်သေးကိုက်ခြင်းအကြောင်းပြီးတော့လက်သေးခြေသေးတွေကိုဘယ်လိုထိန်းသိမ်းသင့်တယ်ဆိုတာကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ခန္ဓာကိုယ်ကျန်းမာရေးမှာလက်သေးရဲ့အရေးပါပုံကိုစပြီးတော့ရှင်းပြပေးပါလားဆရာ
လက်သေးခြေသေးကကိုယ်ခန္ဓာကျန်းမာရေးမှန်ဆိုလည်းမှန်တယ်ပရင်းမောက်ဆိုလည်းမှန်တယ်ဒီမှာကနေဒီအသေးကိုလမ်းမြင်နိုင်လို့ခုခဏအသေးမှာတခုခုဖြစ်ရင်လက်သေးကြီးသေးမှာလည်းပြဿနာဖြစ်တတ်တယ်။ဥပမာပြအသေးယောဂါဆိုရင်လက်သေးကြီးသေးအားလုံးကဖြူလာတတ်တယ်။ဥပမာကြောက်ကဲ့ယောဂါတွေမှာဆိုရင်တော့တဝက်ဖြူတဝက်ပန်းရောင်ကြောင်တစ်သေးအခြေလက်သေးအောက်မှာနေရာတွေတွေးကြည့်ဦးအစင်းတွေပေါ်လာတာဒါမျိုးဆိုရင်တော့နှလုံးယောဂါတွေသတိပြုရတယ်။နောက်တစ်ခါအဆုတ်ယောဂါတွေမှာဆိုရင်လက်သေးကြီးဝါးတာလက်သေးထူထူသုံးလုံးကြီးတွေဖြစ်လာတာလက်သေးအခြေရနေပြီးတော့လက်သေးကြီးသေးအတက်ထွက်နေတာဟိုအထွက်နေတာမျိုးပေါ့နော်။နောက်တစ်ခါစီးကျဝေဒနာရှင်တွေရဲ့လက်သေးတွေကတော့ဝါချင်းချင်းအရောင်ဖြစ်နေပြီးအောက်ခြေမှာဒီလိုလိုပြားစလိုလိုပုံမှန်မဟုတ်ဘူးပေါ့နော်။နောက်တစ်ခါသီးရနေယောဂါရှင်တွေဆိုရင်တော့လက်သေးအားလုံးကဖြူပြော့ပြော့ဖြစ်နေတချို့ဆိုရင်လက်သေးအခုံးလေးကမညီညာပဲခွတ်တော့ခွတ်
။ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီလက်သေးနဲ့ပတ်သက်လို့ဆိုရင်လက်သေးကြိုက်တာအခြေတချို့ရှိတာလည်းတွေ့ရပါလေဆရာ။အဲ့တော့လက်သေးကြိုက်တာနဲ့ပတ်သက်လို့ရော
။လက်သေးကြိုက်တာလည်းတွေ့ရများတယ်ဗျာ။သူကကြလက်သေးယောဂါမဟုတ်ဘူး။ကလေးတချို့လူကြီးတွေတော့မှလက်သေးကြိုက်တတ်တယ်အဲဒါကလေးပဲဖြစ်စီလူကြီးပဲဖြစ်စီလက်သေးကြိုက်တာစိတ်လုံရှားပြီးတော့စိတ်ပူပန်မှုများနေတယ်ဆိုတာကိုလာပြတာအဲဒါကြိုက်တဲ့အတွေ့အကြုံကလက်သေးပုံစံပြည့်တတ်တယ်လို့မျိုးလက်သေးကနေတစ်ခါတစ်ခါပြန်ကနေလက်သေးကိုအပြန်အလှန်ပိုးဝင်တယ
်ဟုတ်ကဲ့ဆရာကြီးအဲဒါဒီလက်သေးကြိုက်တာကိုမကြိုက်အောင်ပေါ့နော်ကာကွယ်နိုင်တဲ့အနေအထားရှိလားဆရာကြီး
ဒီကျင့်စုကို
ကျောက်ကျင်နေဆိုရင်တော့ဒီလက်သေးမှာအနန်းအရသာအဆိုးတဲ့လက်သေးဆူးကြီးကိုလိမ့်သေးကိုလိမ့်ထားပြရတယ်ကလေးကိုအဲ့တော့ခင်ဗျာကြိုက်တဲ့အခါကျတော့အရသာဥမာခါးရဲ့ဟာလိမ့်ထားတယ်ပေါ့ဗျာလက်သေးမှာလက်သေးကြိုက်တဲ့အခါကျတော့ရှာမအဲ့ခါးရဲ့အရသာဝင်သွားတော့မနစ်တက်ဘူးပေါ့မနစ်တက်တဲ့အခါကျရင်ဒီနဲ့ကြိုက်တဲ့အချိန်ရော့သွားတတ်တယ်အဲ့ပြည့်ရဲ့စိတ်ပူပန်တာကတော့တကယ်လို့
ကျွန်တော်အရှင်းမပြောခဲ့သူကဂျီနဲ့အမြင်နဲ့ထိနေတာဟုတ်အဲ့တော့ဇတိရေးဆိုတာဂျီမဟုတ်ကျွန်တော်အရှင်းမပြောခဲ့သူကဂျီနဲ့ထိပြီးအများကြီးတော့မှာတချို့လက်သေးတွေကပျက်စီးတတ်တယ်ဒီတက္ကနာဖြစ်တတ်ဘူးဥပမာဆိုရင်သမင်းဆိုရင်တဖြည်းဖြည်းပျော်သွားတယ်ကျွန်တော်သမင်းတကယ်တမ်းမှာဝါးတယ်ဆိုတာပျော်သွားတယ်ဆိုတာကြိုက်ဖို့တခုလည်းမဟုတ်ဇတိနဲ့ရောဇတိရဲ့အစာချင်းအင်ဇိုင်းတွေက ာလေးကအရန်နူတာကိုအဲတော့ကိုက်နေရဲဆိုရင်သူတွေနဲ့ထိပြီးတော့အဲဒီလက်သေးပန်းကုန်းလက်သေးတောင်းမှာပြဿနာကြီးဖြစ်တတ်တယ်ဗျ
။ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးတွေကိုထေသေးကျူးစိုက်ဖို့အရေးကြီးတဲ့ခါကျတော့အဲ့ဒီကြောက်တော့ဆရာဘယ်လိုအကျဉ်းချနေလဲ
။ဒီလက်သေးခြေသေးပြဿနာရအဖြစ်များလေဒီတိုင်းလိုလိုဖြစ်တတ်တယ်ဒါမှမဟုတ်လို့ပထမဆုံးအနေနဲ့လက်သေးခြေသေးတွေပုံမှန်တန်းချင်းပေးဖို့လိုပါပဲ။ချောင်းအောင်ထားပေးပါ။အဲ့ဒါဆိုရင်ပိုးမွားတွေကင်းနေစေတယ်။ยีซูนี่แหละยีซูนี่แหละโซราเมียเนี่ยปูเหมือนเลยนอกจากละเซจีเซ่တွေကိုညှက်တဲ့အခါမှာยีစိန်ကြီးမှာညှက်ရင်တဲတွေကရေဝင်တော့ပျော့ပြောင်းတဲ့အတွက်ပူမှုတွေကူတယ်နောက်တစ်ခါခြေသေးတွေထူထူညှက်ရခဲ့ရင်လည်းအဲ့လိုပဲခြေသေးတွေကြောက်ပူပြီးထူတယ်အထူးဖြင့်ခြေမခြေသေးတွေဆိုရန်ထူတယ်ဆိုတော့ပြတ်လို့မရဘူးအဲ့လိုမျိုးဆိုရင်ยีကြက်ကြီးမျိုးရဲ့ကိုဖလားတစ်ဝက်လောက်ပေါ့နော်အဲ့ဒါကိုစားပြီးလက်ဖက်စားစုံးပေါ့နော်ဒီစုံးတာလောက်ထည့်ထည့်ပြီးတော့သာရေရှားချက်ပြီးနေရေပေါ့နော်အဲ့ဒါ9မိနစ်10မိနစ်လောက်ခြေပဲလို့စေအဲ့ဒါအရင်ပြော့သွားပြီးတော့မှညှက်ပူပေါင်းတာတွေးပြီနောက်တစ်ခါလက်သေးထိတ်ခြေပဲထိတ်ညှက်တဲ့အခါမှာသူအများစုကဝိုင်းဝိုင်းကိုကိုလေးညှက်တယ်အဲ့လိုတန်းတဲ့တော့မညှက်ပါနဲ့လက်သေးထိတ်ခြေသေးထိတ်လေးကိုအားရှိဖို့လို့တဲ့တဲ့ညှက်တင်တယ်အဲ့ဒီညှက်တဲ့အခါမှာလည်းတကယ်ထက်တဲ့လက်သေးညှက်လို့ကပ်ကြည့်လို့သုံးပြီးညှက်တင်တယ်အဲ့လိုမျိုးတဲ့နေလေဆိုရင်ထောက်ကန်မှုအားပူကောင်းတယ်ကိုယ်ရဲ့အခါကျရင်ထောက်ကမ်းမှုနည်းတယ်ပြီးတော့စိုက်ဝင်တာတို့လက်ဆွဲငုံတာတို့ပုံဖြစ်များတယ်ဆိုတာတွေ့ရ
ဟုတ်ကဲ့နောက်ထပ်ရောရှိသေးလားဆရာကျွန်
တော်ပြောခဲ့တဲ့လက်သေးဟိုအခြေအနေနဲ့မှာအဖတ်လေးကြီးရှိတယ်ကျူဒီကယ်လို့ခေါ်တယ်ပေါ့နော်အဲ့နေရာတွေတချို့ကဥမာအထူးဖြစ်ပြားစိုင်းနေမှာတွားရင်လေမျိုးစလုံးတွေပေါ့လက်သေးလာပြန်ဆိုင်ကြီးတချို့မှာဒါမှမဟုတ်လေတချို့ဟိုလမ်းထိပ်တွေလမ်းကြောင်းတွေမှာလက်သေးကိုတားနေလုပ်ပေးတဲ့တန်ဟိုညှက်ပေးတဲ့လူတွေရှိတယ်အဲ့လူတွေဆိုရင်အဲ့ကျူဒီကယ်လို့ခေါ်တဲ့အဖတ်လေးကြီးချစ်ပလိုက်တယ်ချစ်ချင်းပြီးတော့အဲ့ထွက်လာတယ်မှားလာတယ်မှားလာတဲ့ခါကျတော့ကိုကတခါသွားတယ်အောင်သွားတဲ့ခါကျတော့အဲ့မှားရင်းနေအောင်သူကချစ်ပြီးလိုက်ခဏကောင်းတယ်ဒါပေမဲ့ပြန်ထွက်လာရင်သူကအမှားလေးပြန်ထွက်လာသူလူကအများအများလို့သူ့စီသွားနေအောင်အဲ့လိုမျိုးလုပ်တတ်တယ်အဲ့တော့ကိုကညှက်တာပဲဖြစ်ဖြစ်တခြားလူကချစ်ပြစ်တာပဲဖြစ်ဖြစ်အဲ့တကယ်ကျူဒီကယ်လို့ခေါ်တဲ့အခြေအနေကိုမချစ်ပြစ်ပါနဲ့လို့ဘာလို့ချစ်ပြစ်တဲ့ခါကျရင်လည်းလက်သေးကဟသွားပြီးတော့ပိုးဝင်တတ်တယ်ဆိုတာပဲအရေးကြီးတယ်ဗျနောက်တစ်ခါလေလက်သေးညက်ပြီးတဲ့အခါကျတော့လက်သေးစုံကိုညှိတာပေါ့ဒီစင်းလေးယူနေလေညှိတဲ့အခါကျရင်တစ်ကျန်းတာတွေမသုံးပါနဲ့လူရာလေးလိုပဲသုံးပါဆိုတာလေအရေးကြီးတယ်နောက်တစ်ခါတချို့ကြောင်ခြေသေးတွေကြားထဲကိုခြုံနဲ့ဒီမှာကတန်ကြောင်းလိုဟာမျိုးလေးတင်အပ်လိုဟာမျိုးလေးတွေနဲ့ထည့်ပြီးတော့ကလိပဲကော်ထုတ်ပြီးအဲ့အရာကြီးလုပ်တတ်တယ်အဲ့ဒီအလုပ်ကမလုပ်ပါနဲ့အဲ့ဒါပိုးဝင်တတ်သွားတယ်ကြည့်ရဲလက်စဲငုံတတ်ပါလေ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီလက်သေးထိသိမှုအပိုင်းပါဒီအလှနဲ့ပတ်သက်လို့ပေါ့နော်ဒီလက်သေးနီဆိုးတာကရောလက်သေးချက်မကြီးတဲ့ဘယ်လိုနေထားရှိလဲဆရာကြီ
းလက်သေးနီဆိုးတာကတော့လူတိုင်းလူလိုမျိုးသူရဲ့အမျိုးသမီးလိုင်းလိုဒါတစ်ချိန်မှတစ်ချိန်တော့ဆိုးတာပဲဘာလို့ဆိုတော့လက်သေးနီခြေသေးနီကခင်းနေတာ ਉਹ အရန်ဆွဲဆောင်လဲလှပမှုကိုကုစားပြုလို့ဆိုတော့ဆိုးကြတာပဲအဲ့တော့မဆိုးအောင်လို့မဆိုးလို့ဒါစနေရကြနင်းမှလမ်းမှဆိုးမယ်နင်းမှလမ်းမှနဲ့ဖြတ်ဖို့လိုပါတယ်ဒီလက်သေးခြေသေးကိုပဲဆိုးပြီးတော့ဘေးနားကနေသက်လို့ခေါ်တဲ့ဒီပန်းကုန်းနေရာကြီးအဲ့အဲ့နေရာနောက်ဘေးနားကအပြေပြားအသားကြီးကိုတန်းနေတော့မထိအောင်ဆိုးရမယ်။ဘာဖြစ်လို့ဆိုတော့ဒီလက်သေးခြေသေးဆိုးပြီးဆိုတာကဓာတ်ရည်ရာပစ္စည်းဖြစ်တယ်။နောက်ဖြစ်တဲ့ဥစ္စာဆိုရင်ပင်နာလို့ခေါ်တဲ့ရေရ60ရဲ့ဟာကြီးပါတဲ့အခါကျတော့အရင်ပွန်းတဲ့အခါကျရင်ခြောက်သွားပြီးတော့ပန်းကုန်းပြည့်ပြီးတော့ပိုးဝင်တတ်ပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ဒါကတော့ကိုဝင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်။အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုအလှည့်ပေးအောင်ပါ။ BNI အဖွဲ့ဝင်နေကြာဒေတာကသတင်းတောက်တွေစုစည်းပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တင်းရင်သားတိုင်းဒေသကြီးရေဖြူမြို့နယ်အတွင်းမှာလက်နက်ကိုင်အဖွဲ့တွေကနေရွာသားတွေကိုပြစ်မှတ်ထားပြီးမိုင်းမထောင်ကြဖို့ကျေးရွာအုပ်ချုပ်ရေးမှူးကတန်းကြားလိုက်ပါတယ်မလေးရှားနဲ့အိန္ဒိယနိုင်ငံမှာခုလုံခွင့်မပေးတော့တဲ့ချင်းဒုက္ခသည်တွေကိုချင်းလူမှုရေးအစင်းနဲ့အစိုးရအဖွဲ့တို့ကနေကူညီဆောင်ရွက်ပေးသွားမယ်ဆိုတာနဲ့ KMU ကနေငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်မှုတွေကိုယာယီဆိုင်းငံ့ထားပြီးတော့အလို့သဘောတွေ့ဆုံမှုလမ်းကြောင်းကနေတက်ဆက်ဆွေးနွေးသွားမယ့်အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါတရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီနဲ့ KNU အောက်ခြေတပ်ဖွဲ့တို့အကြားနယ်မြေအငင်းပွားနေကြတဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးကြောင်ရှာကွင်းမှာနလအတွင်းမြေမြုပ်မိုင်း၃ကြိမ်ပတ်ကွဲဒဏ်ရာအသီးသီးရရှိခဲ့တဲ့အတွက်လက်နက်ကိုင်အဖွဲ့တွေအနေနဲ့ရွာသားတွေကိုပြစ်မှတ်ထားပြီးမိုင်းမထောင်ကြဖို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးကတန်ကြားလိုက်ပါတယ်ဒါအပြင်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူတဲဆောင်ကြည့်ရေးကော်မတီ JMC အပါအဝင်အပြစ်ရဆောင်ကြည့်ရေးအဖွဲ့များနဲ့မီဒီယာအဖွဲ့တွေလည်းလာရောက်လေ့လာကြည့်ရှုဆောင်လျှောက်ပေးဖို့ဒေသခံတွေကစားအလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးနိုင်တင်ဆန်းကပြောပါရယ်အော်တိုဘာလကနေနိုဝင်ဘာလအထိအဲ့ဒီဒေသမှာမွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တဦးအပါအဝင်ရွာသား2ဦးမြေမြုပ်မိုင်းနင်းမီလို့ကြေတော့ဖြတ်တောက်ခဲ့ရတဲ့အထိဒဏ်ရာရရှိခဲ့ပါတယ်အဆိုပါကြောင်ရှာကွင်းဒေတာတဝိုက်မှာဒေတာခံမွန်တိုင်းရင်းသားတို့ရဲ့ဒွိနီချန်နဲ့ကွန်းတီချန်စုစုပေါင်းဧက400ခန့်ရှိပြီးအခုအခါကွန်းတီစုချင်းဖြစ်တဲ့အတွက်အချိန်မီမကူးနိုင်ရင်တီးနံတွေဆုံးရှုံးရလိမ့်မယ်လို့သူကဆိုပါတယ်
။မလေးရှားနဲ့အိန္ဒိယနိုင်ငံမှာရောက်ရှိနေကြတဲ့ချင်းလူမျိုးတွေကိုဒုက္ခသည်ဖြစ်ကိုလွန်ခွေပေးတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ဆုံးဖြတ်ချက်ကြောင့်နေရာကိုပြန်လည်လိုတဲ့ချင်းဒုက္ခသည်တွေကိုချင်းလူမျိုးရေးသိမ်းရန်ကုန်နဲ့အစိုးရအဖွဲ့တို့ပူးပေါင်းပြီးဂူကြီးဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးချင်းလူမျိုးရေးသိမ်းကတာဝန်ရှိသူတွေဟာနိုဝင်ဘာ3ရက်နေ့ကနိုင်ငံတော်ဒုတိယသမ္မတဦးဟင်ဒရီဖန်တီယူနဲ့သွားရောက်တွေ့ဆုံခဲ့ကြပြီးနိုင်ငံခြားရောက်ချင်းဒုက္ခသည်ရေးကိုပူးပေါင်းဂူကြီးဆောင်ရွက်ကြဖို့သဘောတူညီခဲ့ကြတယ်လို့ချင်းလူမျိုးရေးသိမ်းဥက္ကဋ္ဌဦးပီတာကျုံးကပြောပါတယ်။နေရက်ကိုပြန်လာလို့တဲ့အချင်းဒုက္ခသည်တွေဟာအကူအညီလိုအပ်ရင်ချင်းလူမှုရေးသင်းထံဆက်သွယ်ရမှာဖြစ်ပြီးလေစိတ်မှလာကြတာအိမ်တော်စုစည်းနဲ့အမှတ်ပုံတင်လုပ်ပေးတာနေစရာနေရာမရှိတော့တဲ့သူတွေအတွက်အသက်နိုင်ဆုံးကူညီသွားမယ်လို့ဦးပီတာကျုံးကပြောပါတယ်
ရခိုင်ပြည်ကြောက်ဖြူမြို့မှာတိဆောက်မဲ့ရေနက်စိတ်ကန်းစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေရဲ့သဘောထားအတိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်ကိုနိုဝင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးစီးပွားရေးစုံစီမံကိန်းနဲ့ပတ်သက်ပြီးဒေသခံရခိုင်လူထုနစ်နာမှုမရှိစေရေးပွင့်လင်းမြန်တာမှုနဲ့တည်အချက်လက်မှန်ကန်စွာသိရှိခွင့်ရရှိရေးအတွက်ဒေသခံလူမှုအဖွဲ့အစည်းတွေအပါအဝင်ရခိုင်ပြည်သူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းအကောင့်ထဲပေါ်ဖို့အတွက်မူပေါင်းသဘောတူညီချက်ကိုနိုဝင်ဘာလ၈ရက်နေ့ကနေပြည်တော်မှာရှိတဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနမှနှစ်ဖက်တာဝန်ရှိသူတွေစာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီစီမံကိန်းကရရှိလာမယ့်အကျိုးမြတ်ကိုတော့တရုတ်ဘက်က90ရာခိုင်နှုန်းနဲ့မြန်မာဘက်က30ရာခိုင်နှုန်းပိုင်ဆိုင်ကြမှာဖြစ်ပါတယ်။စီမံကိန်းနဲ့ပတ်သက်ပြီးအစိုးရအပါအဝင်ကုမ္ပဏီတွေကဒေသခံတွေနဲ့လာရောက်တွေ့ဆုံရှင်းလင်းတာမရှိသေးလို့ဒေသခံတွေနစ်နာမှုမရှိအောင်ဘယ်လိုလုပ်ဆောင်မယ်ဆိုတာမသိရသေးတဲ့အတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့ကျောက်ဖြူမြို့ခံတွေကပြောပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့မွန်ပြည်နယ်မော်လမြိုင်မြို့နယ်အလှူမှုဆောင်ဖွဲ့ဝင်ပန္နာရီမှုပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးမင်းထိုင်အောင်ဟန်ကိုပါတီလုပ်ငန်းတာဝန်ကနေရပ်ဆိုင်းလိုက်တယ်လို့မွန်ပြည်နယ် NLD ပါတီဥက္ကဋ္ဌဒေါက်တာခင်ဆောင်ကပြောပါတယ်ပါတီလှုပ်မှုဆောင်နဲ့ပါတီလုပ်ငန်းတာဝန်ရပ်ဆိုင်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအကြောင်းရင်းအတိအကျကိုထုတ်ဖော်ပြောကြားခြင်းမရှိသေးပေမဲ့ငွေကြေးအချုပ်ရှင်းကြောက်တော့မဟုတ်ဘူးလို့ပါတီကပြောပါတယ်ဥမင်းထင်အောင်ဟန်ကိုပါတီရဲ့လှုပ်မှုဆောင်ဖွဲ့ဝင်နဲ့လုပ်ငန်းတာဝန်ရပ်ဆိုင်ရတဲ့အကြောင်းရင်းကိုတရားဝင်စာထုတ်ပြန်ပြီးမှပဲအပြည့်စုံပြောကြားမယ်လို့ NLD ဗဟိုလှုပ်မှုဆောင်ဖွဲ့ကပြောရေးဆိုခွင့်ရှိသူစောက်သားမျိုးညွတ်ကပြောပါရယ် ဒီနယ်ဆိုတော့ကိုယ်စလဲသူဖြစ်တဲ့ဦးမင်းထင်အောင်ဟာဒီနယ်ဆိုရဖွဲ့ဝင်လက်ဆက်စွမ်းရင်နဲ့စက်မှုဝန်ကြီးဖြစ်ခါခံရကနေပါတီကနှုတ်ထွက်ခိုင်းလို့2020ခုနှစ်မေလကဝန်ကြီးဖြစ်ကနေနှုတ်ထွက်ထားသူဖြစ်ပါတယ်။
ကရင်ပြည်နယ်မြန်ကလေးတန်လေးထောင်ပိလက်မြေစက်ယုံမှာကြောင်မီရွေးစွမ်းအိမ်နဲ့ပြန်လည်ပတ်ဖို့စီစဉ်နေတာနဲ့ပတ်သက်ပြီးအနီးအနားနေဒေသခံတွေကကန့်ကွက်လိုက်ပါတယ်။ဒေသခံတွေကန့်ကွက်တဲ့အကြားလက်ရှိချိန်မှာကြောင်မီရွေးတည်ဆောင်ပြီးတိုးလောင်နေတာရှိတဲ့အတွက်အခုလိုထပ်မံကန့်ကွက်တာဖြစ်တယ်လို့ဒေသခံတအူးဖြစ်တဲ့ခွန်ပန်းလိုင်ကဆိုပါတယ်။
ခုတင်လာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ KNU ကရင်မျိုးသားအစည်းအရုံးကနေငင်းကြိမ်းလုပ်ငန်းရှင်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်မှုတွေကိုယာယီဆိုင်ခံထားပြီးတော့အလို့သဘောတွေ့ဆုံဆွေးနွေးမှုလမ်းကြောင်းကနေတဆင့်ဆွေးနွေးအဖြေရှားသွားမယ်လို့노မလာစေရဲနဲ့၆ချိန်မြောက်ဘို့အမြင်ရန်ကော်မတီအစည်းအဝေးကျင်းပအပြီးမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မိဂရီယာမုံကနေစုစည်းတင်ဆက်ထားပါတယ်။
အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငင်းချမ်းရေးဖို့ဌာနNRPC ဥက္ကဋ္ဌတောင်အဆန်းစုကြည်စုကိုလည်းလက်တတော်ကျင်းပပြုလုပ်မယ်အစည်းအဝေးတွေမှာပါဝင်တက်ရောက်တာကိုယာယီဆိုင်ခံထားမယ်လို့ KNU ဥက္ကဋ္ဌဘုံမူကြီးစောမှုသူစေဖို့ကနေစာသားဆောင်တိတရေးသားပေးဖို့ခဲ့ပြီးဖြစ်တယ်လို့ KNU ထွေထွေသွင်းရေးမှူးချုပ်ဘဒိုစောတာသူမှုကနေပြောပါတယ်။
ကျတိယာစုပေးလုံးစီဝေးတွေမှာအဖြေကောင်းရလက်ကောင်းရရှိခြင်းတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့နိုင်ငံရေးသဘောတူညီချက်တွေကိုအရင်ရအောင်လုပ်ဖို့လိုတယ်ဆိုတဲ့အခြေခံနဲ့ကျွန်တော်တို့ကြားမှာသဘောတူထားရှိပါတယ်။ဒါမဲ့ဒီနိုင်ငံရေးသဘောတူညီချက်တွေကိုရအောင်လုပ်ဖို့ဆိုတဲ့နေရာမှာလည်းထပ်ပြီးတော့တည့်ဆုတ်နေတာဖြစ်ပါတယ်။
တဖက်မှာလည်းNCA ကိုလိုသလိုအသိပ္ပယ်ဖွဲ့ဆိုပြီးတော့အသုံးချနေတယ်လို့လည်းKNU ဗဟိုကော်မတီတွေကတုံ့တက်ခဲ့ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွင်းမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုတော့ဘသူစောတာတို့မှကအခုလိုဆက်ပြောသွားပါတယ်။ဥပမာNCA
ဖေဝတ်ထဲမှာဆိုရင်ကျွန်တော်တို့မျိုးသားရှင်းနိုင်ငံရေးဆွေးနွေးပွဲတွေကျင်းပမယ်ဆိုပြီးတော့ကျွန်တော်တို့လက်ခံထားကြတာရှိပါတယ်။ဒါပေမဲ့အမှန်တကယ်ကျတော့မျိုးသားရှင်းနိုင်ငံရေးဆွေးနွေးပွဲတွေကိုနားလည်တဲ့ပုံစံကကျွန်တော်တို့စိတ်ခိုကြမှာမတူညီကြပါဘူး။အဲ့တော့ကြောင့်မျိုးသားရှင်းနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနေရမှာလဲ
လှုပ်လို့ရတဲ့နေရာလှုပ်လို့ရတဲ့တချို့နေရာလှုပ်လို့မရဘူးစသဖြင့်ကျွန်တော်တို့မှာအဲ့ဒီခက်ခဲတွေကြုံနေရပါတယ်အဲ့ဒါကတော့ကျွန်တော်တို့မှာကွာဟမှုတွေပေါ့နော်ပြည်ရတန်ရနာလက်နက်ကင်တော်လှန်ရေးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့
PPSD ကိုဥဆောင်နေတယ်။ဒီမှာလာမကုန်မှာပြန်တွေ့ပြီးတော့ဒီစီတွင်မင်္ဂလာကံကျင်းပဖို့ပါဖို့ကျွန်တော်တို့ပြင်ဆင်ထားတဲ့ဟာလေကုသလုံးလုံးမရတော့ဘူး။ဆိုတော့ငင်းချင်းဖြစ်တဲ့ကုလုံးကတော့တော်တော်လေးကမ္ဘာကမှာတော့ဖြစ်နေပါတယ်။ထို့အတူရှမ်းပြည်ပြန်လည်တီထောင်ရေးကောင်စီ
RCSS ကလည်းပြစ်ခတ်တိုက်ခိုက်မှုရပ်စင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီစစ်စစ်မှာပါဝင်နေတာကိုပြန်လည်တုံ့တက်မှာဖြစ်ပြီး
ဆက်ပြီးတော့လက်နက်ကင်တပ်ဖွဲ့တွေများပြားပြီးတိုက်ပွဲတွေအစဉ်မပြတ်ဖြစ်ပွားနေတဲ့ရှမ်းပြည်နယ်ထဲမှာမြေမြုပ်မိုင်းတွေမကြာခဏပောက်ကွဲမှုဖြစ်ပွားနေပါတယ်။နိုဝင်ဘာလ17ရက်နေ့ကတော့ကြောက်မဲမြို့နယ်မှာရောမူဆယ်မြို့နယ်မှာပါနှစ်နေရာမိုင်းတွေပောက်ကွဲတာကြောင့်ဒေသခံတွေသေကြေးဒဏ်ရာရရှိခဲ့ပါတယ်။ဒီကြောင့်အသေးစိတ်ကိုတော့နမ်ဟုံကနေစူးစီးတင်ဆက်ထားပါတယ်။
နိုဝင်ဘာလ17ရက်နေ့နနက်ပိုင်းမှာကြောက်မဲမြို့ခုံငင်းကျေးရွာခုံငင်းတဒါနာမှာမိုင်းပေါက်ကွဲတာကြောင့်အမျိုးသမီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဒဏ်ရာရသူအနက်လွဲခန်းမြင့်တယောက်မန္တလေးဆေးရုံအဖို့မှာတိတ်ဆုံးသွားခဲ့ပါတယ်။ကြံတဲ့အမျိုးသမီးတဦးကတော့ကြောက်မဲဆေးရုံကြီးမှာဈေးကူတမှုခံယူနေရပါတယ်။အခုလိုဒေသခံများသားတွေတွားလာနေတဲ့လမ်းပေါ်မိုင်းထောင်တဲ့လို့ရအပေါ်ရှ
ခုတို့လောက်တဲ့ပုံစံကကျွန်တော်ရှုပ်ချတယ်အများသွားတဲ့လမ်းမပေါ်မှာဖြစ်နေတော့ဒီလူလူတို့ကိုပဲဥတီပြီးတိမှတ်ထားနေကြလားလို့တော့အောင်းမေးရတယ်တစ်ခါတည်
းအလားလူမူစေမျိုးစုံစော်ရက်ကွက်မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုမှာတော့အသက်17နှစ်အရွယ်ကလေးတဦးတည်ဆုံးပြီး17နှစ်အရွယ်ကလေးကတော့ဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့မူစေမျိုးနှံတောင်းရွာနဲ့ပန်ဆိုင်းရွာအကြားမှာမိုင်းပောက်ကွဲတာကြောင့်အမျိုးသမီးတဦးဒဏ်ရာရရှိပြီးတဦးတည်ဆုံးခဲ့ပါတယ်လက်ရှိအနေထားအရမူစေမျိုးမှာလုံခြုံမှုအားနည်းနေတယ်လို့ဒေသခံစိုက်ရီကအခုလိုပြောပါတယ
်မကြာခဏဘုံပေါက်ပေါက်နေတာကတော့ကျွန်တော်မူစေမျိုးအတွက်လုံခြုံမှုလုံးဝမရှိဘူးဗျာ ပြောမယ်ဆိုရင်ဒီပုံပေါက်ပြီးဆိုရင်ကျွန်တော်အမြင်အနေနဲ့ပေါ့နော်ကျွန်တော်ပဲလောက်တာပဲဖြစ်နိုင်တယ်ဒီဗီဒီယိုစစ်တွေလည်းနာမည်ပဲရှိတယ်ပေါ့ဗျတကယ်ဗီဒီယိုဘက်ကိုရက်တည်တာလုံးဝမရှိဘူးအခုဒီဗီဒီယိုတွေရယ်ရက်ွက်တိုင်းလိုလိုလက်ခင်းတွေလောက်ကြပါတယ်ရက်ွက်လုံးချုံရေးတွေ့ပေါ့နော
်ဘယ်အဖွဲထောင်ထားတဲ့မိုင်းဆိုတာတက်အမပြောနိုင်ပေမဲ့စစ်ရေးပฏิပက္ခဖြစ်ပွားနေတဲ့ရန်ပြည်နယ်အတွင်းလက်နက်ကင်တပ်ဖွဲ့တွေရဲ့မိုင်းလို့ယူဆနေကြပါတယ်မိုင်းပောက်ကွဲမှုတွေရော့ကြအောင်လူထုအန္တရာယ်မဖြစ်ပွားအောင်လူထုကိုမိုင်းရှင်းလင်းရေးအသိပညာပေးမှုတွေများများလုပ်ပေးသင့်လဲလို့စာရီကတိုက်တွန်းထားပါတယ်
အဲအကြောင်းလို့ဒီမိုင်းရှင်းလင်းရေးပြီးတော့ဒီဟောပေါ့အသိပညာပေးဟောပြောပွဲများများလုပ်ပေးသင့်လဲလို့ကျွန်တော်ပြောချင်တာပေါ့ဗျာအဲ့ဒီပြညာပေးတီမာတော့တအားမကြုံခဲ့ဘူးရှိစမ်းမရှိခဲ့ဘူးပေါ့နော
်ရှမ်းပြည်မြောက်ပိုင်းမှာအစိုးရစစ်တပ်အပြင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ RCSS SSA နဲ့ပြည်သူစစ်တပ်ဖွဲ့တွေလှုပ်ရှားနေပြီးစစ်ရဲကာလအတွင်းထောင်ထားတဲ့မိုင်းတွေကြောင့်ပြည်သူတွေရဲ့လုံခြုံရေးကိုချိမ့်ချက်နေပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မွန်ပြည်သက်ပါတီနဲ့ KNU အောက်ခြေတပ်ဖွဲ့တွေအကြားနှဲ့မြင်အငင်းပွားနေကြတဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အတွင်းမှာလက်နက်ကိုင်အဖွဲ့တွေကနေရွာသားတွေကိုပစ်မှတ်ထားပြီးမိုင်းမထောင်ကြဖို့ကျေးရွာအုပ်ချုပ်ရေးမှူးကပန်ကြားလိုက်ပါတယ်။မလေးရှားနဲ့အိန္ဒိယနိုင်ငံမှာခေါ်လွန်ခွင့်ပေးတော့မှာမဟုတ်ဘူးလို့ကိုလတ်တမကမဟာမင်းကြီးယုံ UNHCR ရဲ့ဆုံးဖြတ်ချက်ကြောင့်နေရက်ကိုပြန်လာလို့တဲ့ချင်းဒုက္ခသည်တွေကိုချင်းလူမှုရေးအသင်းနဲ့အစိုးရအဖွဲ့ကနေပူးပေါင်းပြီးကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
။တရရှိတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ဒါကတော့ VNI အဖွဲ့ဝင်နေကြားဒေသကသတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။ VOE American တန်ခါနေယခုလက်ရှိထုတ်လွှင့်ပေးနေတဲ့စာရေးစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီတိတိုင်းနိုမီတာ16.24ဒိုကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြနေမနေ့ခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကဆော်ရီကောင်စီရုံးမှာသတင်းတောက်ဂျမယ်ခါရှိုဂျီတပ်ဖက်မှုမှာပါဝင်တယ်လို့ဆွဆွဲခံရတယ်လို့ဆော်ရီနိုင်ငံသား18ဦးကိုအမေရိကန်ပြည်ထောင်စုကအရေးယူလိုက်ပါတယ်။အရေးယူခံရသူတွေထဲမှာဆော်ရီအင်ရှင်မင်းသားရဲ့ထိတ်တန့်လက်ထောက်အရာရှိဟောင်းဆော့ထ်အယ်ကာတာနီအပြင်ဆော်ရီကောင်စစ်ဝန်ဗိုလ်ချုပ်ကြီးမိုဟာမက်အလိုတာဘီတို့လည်းပါဝင်ပါတယ်။ဥရောပသမဂ္ဂကလည်းဗြိတိန်နိုင်ငံခွဲထွက်ရေးသဘောတူညီချက်မူကြမ်းကိုမြင်းပယ်တာဟာဗြိတိန်နိုင်ငံကိုလုံးဝမရေရာတဲ့လမ်းကြောင်းပေါ်ကိုတွန်းပို့တာဖြစ်နေတယ်။ဒါကြောင့်ဒါကိုအတိပြုဖို့ရအောင်ဆက်ပြီးချိုးပန်းသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဥရောပသမဂ္ဂကနှုတ်ထွက်ရေးဆိုင်ရာဝန်ကြီးနဲ့ပင်စင်ဝန်ကြီးတို့နှစ်ဦးကြက်တဲ့ပရင်းတွေကနှုတ်ထွက်သွားတာမို့ဒီသဘောတူညီချက်ပေါ်မှာလွှတ်တော်ရဲ့အတီးပြုတ်ချက်ယာယီအတွက်အလားအလာအားနဲ့သွားခဲ့တာပါ CNN အချိန်တန်သတင်းတောက် Jim Acosta ကိုအင်ဂျီမာသတင်းပြန်ယူခွင့်အ ਨੇ ဆုံးယာယီခွင့်ပြုနိုင်ဖို့အတွက်အင်ဂျီရောကနေပေးတယ်မပေးတယ်ဆုံးဖြတ်ချက်ချဖို့ American ပြည်ထောင်စုတရားသူကြီးကတောက်ကြနေကိုရွှေ့ဆိုင်လိုက်ပါတယ်တရက်American ခရင်တရားရုံးတရားသူကြီး Timothy Kelly ကအမှုကိုတောက်ကြနေဒေတာဆန်လို့ချင်းမနဲ့ဆင်နိုင်မှာကြားနာဖို့ရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်။ Bangladesh မြန်မာနှစ်နိုင်ငံသဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေကို November 15ရက်စတမီနေ့ကမြန်မာနိုင်ငံဘက်ကိုပြန်ပြီးပို့ဖို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒီအခြေအနေကိုကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကအနီးကပ်ကြည့်ကြပြီးတော့စောင့်ကြည့်သွားမယ်လို့အတွင်းရေးမှူးချုပ်ယုံပြောခွင့်ရကပြောပါတယ်။
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးတက်ကြီးညာပြီးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညောင်ဝဲအောင်ဖြစ်ပြီးတော့အတံမဲဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့ line meter 16 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာ။ VOE ကိုနားဆင်ကြကြတဲ့အတွက်သောတာရှင်နဲ့အားလုံးနဲ့နိုင်ငံတကာကသောတာရှင်များအားလုံးကိုကျေးဇူးတင်ရှိပါတယ်။နေ့တင်မှာအားလုံးရှင်လန်းချမ်းမြေကြပါမယ်ခင်ဗျာ။
This program has come to you from the Voice of America, Washington.